Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်ဗိုလ်ဓုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဝါရှင်တန် DC မြို့တော်ကနေတရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA ရဲ့ Facebook Website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတရိုက်လာစဉ်ဖြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ကတော့ကျွန်တော်ဝင်းမြမ
မင်္ဂလာညချမ်းသာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ရေဒီယိုစကန်ဌာနချုပ်တိုက်ခိုက်မှုမှာအမေရိကန်နဲ့ဗြိတိန်တို့ပါဝင်ပတ်သက်နေတယ်လို့ရုရှားဘက်ကဆွဆွဲလိုက်ပါတယ်ဥပဒေမဲ့ဝင်ရောက်ခဲ့တယ်လို့ဝန်ခံခဲ့တဲ့အမေရိကန်စစ်သားကိုမြောက်ကိုရီးယားကနေနှင်ထုတ်ပြီးအမေရိကကိုရောက်လာပါပြီတရုတ်မြန်မာနယ်စပ်အနီးမှာကန့်သက်နေမြေတစ်ခုထားဖို့ဒေသခံအာဏာပိုင်တွေကပြင်ဆင်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီထိန်းချုပ်မှုညော့လာနေတယ်လို့ထုတ်ပြန်တဲ့အစိုးရကစားရဲ့ပြောခွင့်ရက
ဟုတ်တယ်မလို့ပါဘာ။အဲ့ဒီမှာဆက်ဆက်နေတော့ဆောင်းချောပြီးတော့ဒီလိုချိုးစစ်တပ်ကနေလည်းဒီလိုအားနည်းလို့ပေါ့နော်။ဒါကခါနေတယ်ဒီလိုအရောအတိုက်ခံကြတဲ့အချိန်မှာဒီကိုယ်တိုင်ရှိတဲ့ကံပါ
မြန်မာမှာလယ်မြေလုံခြုံမှုမရှိတော့အချိန်လာမဲ့ပွင့်လင်းရသည့်မြန်မာခီးတွားလုပ်ငန်းအလားလာကရောဘယ်လိုရှိနေပါလဲ။နောက်အမေရိကန်မှာတော့ Republican သမ္မတလောင်းတွေ Reagan စာကြည့်တိုင်းမှာဒီနေ့စကားဆက်ထုတ်ဖို့ရှိနေပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ဓုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကြောစံတာနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်ကျမ်းမာရေးကဏ္ဍနဲ့အားကစားကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျ။
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသကပင်လယ်နဲ့ရေဒက်စကန်ဌာနချုပ်ရှိရာနေရာကိုပြီးခဲ့တဲ့သတင်းပတ်ထဲယူကရိန်းရဲ့တိုက်ခိုက်ခဲ့မှုမှာအမေရိကန်နဲ့ဗြိတိန်တို့ကကူညီခဲ့တယ်လို့ရုရှားဘက်ကဆွဆွဲခဲ့ပါတယ်။ရုရှားနိုင်ငံသား၏ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမရီယာဇာဟာရိုဗာကတော့အဆိုပါတိုက်ခိုက်မှုဟာနေတိုးရဲ့ဂျူရုနဲ့ကင်းထောက်လေရင်တွေလိုအနောက်နိုင်ငံတွေရဲ့ထောက်လန်းရေးနည်းလမ်းတွေကိုအသုံးပြုတိုက်ခိုက်တဲ့ကြိုတင်စီစဉ်တဲ့တိုက်ခိုက်မှုလို့ပြောပါတယ်။မီဇိုင်းတုံးနဲ့ပြစ်ခဲ့ရမှာအမေရိကန်နဲ့ဗြိတိန်ထောက်လန်းရေးတို့ကအကူအညီပေးခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းကိုအမေရိကန်နဲ့တခြားအနောက်နိုင်ငံတွေကစစ်လက်နက်ပစ္စည်းတွေနဲ့လေ့ကျင့်ရေးထောက်ပံ့တွေပေးထားပြီးမြဲတိုက်ခိုက်မှုတွေမှာတော့တိုက်ရိုက်ပါဝင်ခဲ့တာမျိုးမရှိဘူးလို့အမေရိကန်အရာရှိတွေကညင်းဆိုထားပါတယ်။မေလာတုံးကရုရှားကိုဒရုန်းနဲ့တိုက်ခိုက်မှုမှာအမေရိကန်ပါဝင်ခဲ့တယ်လို့ရုရှားကဆွဆွဲခဲ့ရမှာလဲအင်ဖြူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကဒီဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့တုံ့ပြန်ခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပိုင်းရုပ်မြင်သံကြားမှာတော့ရုရှားပင်လယ်နက်ရေတပ်ကတက်မှုရေတပ်ဗိုလ်ချုပ်ကြီးဗီတာဆိုကိုလော့ဖ်ကသူ့ရဲ့ရေတပ်ကလုပ်ငန်းဆောင်တာတွေကိုအောင်မြင်ဆွမ်းဆောင်နိုင်တယ်လို့ပြောဆိုထားတဲ့ရုပ်သံဖိုင်ကိုဒီနေ့ပဲထုတ်လင်းပြသခဲ့ပါတယ်။ခရိုင်းမြားရေတပ်ဌာနချုပ်ကိုမစ်ဆိုင်းတို့နဲ့တိုက်ခတ်ရမှာအဲ့ဒီရုရှားရေတပ်ဗိုလ်ချုပ်ကြီးတိတ်ဆုံးနေတယ်လို့ယူကရိန်းဘက်ကအခိုင်အမာပြောပြီးနောက်ရုရှားရုပ်သံမှာဒုတိယမြောက်နေ့အဖြစ်ထပ်မံထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်။
အစားပိုင်းကျမှာတော့ပဋိပက္ခပြင်းထန်နေတဲ့နာဂါနိုကာရာဘတ်ဒေသကိုနိုင်ငံတကာစောင့်ကြည့်ခွင့်ပေးဖို့တောင်းဆိုလိုက်ပါတယ်။ပဋိပက္ခတွေပြင်းထန်နေတဲ့အစားပိုင်းကျနိုင်ငံအတွင်းကအာမေးနီးယားခွဲထွက်ရေးအုပ်စုတွေထိန်းချုပ်ထားတဲ့ဒီဒေသကိုနိုင်ငံတကာလေ့လာစောင့်ကြည့်သူတွေဝင်ခွင့်ပေးဖို့အမေရိကန်နဲ့ဂျာမနီအစိုးရတွေကဒီနေ့တောင်းဆိုလိုက်တာပါ။တစ်ချိန်တည်းမှာပဲအဲ့ဒီဒေသကိုပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးမှာသူတို့တပ်ဖွဲ့ဝင်192ဦးကြဆုံးခဲ့ရတယ်လို့အစားပိုင်းကျအစိုးရကဒီနေ့ပဲထုတ်ပြောတာပါပဲ။နာဂါနိုကာရာဘတ်ဒေသကပြည်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပေးဖို့အဇာဘိုင်ဂျန်သမ္မတအီလ်ဟမ်အလီယက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းတယ်လီဖုန်းနဲ့ဆက်သွယ်ပြီးတောင်းဆိုခဲ့ပါသေးတယ်။ဂျာမနီနိုင်ငံရဲ့ဝန်ကြီးအနာလီနာဘဲဘော့ကလည်းနာဂါနိုကာရာဘတ်ဒေသကိုနိုင်ငံတကာလေ့လာစောင့်ကြည့်သူတွေဝင်ခွင့်ပေးခြင်းအပြင်အဇာဘိုင်ဂျန်ဆိုရဟာအဲ့ဒီဒေသကပြည်သူတွေရဲ့ဘေးကင်းလွန်ခြုံရေးနဲ့တာယာဝါပြောရေးတို့အတွက်အလေးနဲ့ထားရဆိုတာပြတ်တရားရောက်မယ်လို့လည်းပြောခဲ့ပါသေးတယ်ခင်ဗျာ
Republican Party တွင်မှသမ္မတလောင်းရှင်ပြိုင်နေတဲ့ကိုယ်စားလှယ်လောင်း9ယောက်ကဒီနေ့မှပဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်သမ္မတဟောင်း Ronald Reagan အထိမ်းမဲ့စာကြည့်တိုင်းမှာဒုတိယအကြိမ်စကားဆစ်ထိုးပွဲကိုကျင်းပကြပါလိမ့်မယ်ပါတီတွင်သမ္မတလောင်းဖြစ်လူမှုစစ်တမ်းတွေမှာရှေ့ဆုံးကပြေးနေတဲ့သမ္မတဟောင်း Donald Trump ကတော့ဒီစကားဆစ်ထိုးပွဲမှာပါမှာမဟုတ်ပါဘူးဒုသမ္မတဟောင်း Mike Pence တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Nikki Haley Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့တောင် Dakota အုပ်ချုပ်ရေးမှူး Todd Bergen တောင်ကာရိုလိုင်းနားအထက်လွှတ်တော် Matt Tim Scott နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့အပြင်စွန်ဦးစီးပွားရေးလုပ်ငန်းရှင် Vivek Ramaswamy တို့ကဒီစကားစစ်ထုတ်ပွဲမှာပါဝင်မှာပါပြီးခဲ့တဲ့စကားစစ်ထုတ်ပွဲမှာပါခဲ့တဲ့ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးအေဆာဟာချစ်ဆန်ကတော့နိုင်ငံလုံးဆိုင်ရာ Republican Party RNC Committee ရဲ့စီမံစည်းကမ်းတတ်မှတ်ချက်နဲ့အညီလူရုစတန်းမှာထောက်ခံမဲ့မရခဲ့တဲ့အတွက်ကြောင့်စကားစစ်တိုးပွဲမှာပါဝင်နိုင်ခြင်းမရှိပါဘူး။2024နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ဇူလိုင်လပါတီညီလာခံမှာ Republican ကိုစားပြုသမ္မတကိုရွေးချယ်သွားမှာဖြစ်ပါရဲ့ရှင်
။အီရတ်နိုင်ငံမှာတော့မင်္ဂလာဆောင်ပွဲမိလောင်မှုထက်ပြင်ပြီးလူရကျော်သေဆုံးခဲ့ရပါတယ်။အီရတ်မြောက်ပိုင်းလင်နက်ဗက်စ်ပြည်နယ်မှာခရစ်စတန်ဘာသာရကျင်းပတဲ့မင်္ဂလာပွဲခန့်မှန်းမှာမိလောင်ခဲ့တာကြောင့်အနည်းဆုံးလူ100လောက်သေဆုံးပြီး150လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ဒီပြည်နယ်ကမိုဆူးမြို့နီခရစ်ယာန်အများစုနေထိုင်ရာဟမ်တန်နီယာဒေသမှာမနေ့အင်္ဂါနေ့ကမိလောင်မှုဖြစ်ခဲ့တာပါ။ရုပ်သံမှတ်တမ်းတွေမှာတွေ့ရတဲ့မိလောင်တဲ့မြင်ကွင်းမှာတော့မင်္ဂလာခန့်မှန်းဆောင်တဲ့မိကျောက်မိရှန်တွေမြင်တွေ့ခဲ့ရပါတယ်။မိလောင်မှုအပြီးမှာလောင်ကျွမ်းထားတဲ့တထုနဲ့အပျက်စီးတွေကိုလည်းမြင်တွေ့ခဲ့ကြရပါတယ်။ဒီမိလောင်မှုတွင်အသက်မသေးချင်ရသူတွေကိုတော့လိုအပ်တဲ့ဆေးဝါးကုသမှုတွေခံယူဖို့ဆေးရုံတွေစီပို့ဆောင်ခဲ့ကြပါတယ်။မိလောင်တဲ့အကြောင်းရင်းကိုတရားဝင်ထုတ်ပြန်ခြင်းမရှိသေးပေမဲ့ကနူးစုံစမ်းစစ်ဆေးသိရှိရမှုတွေအရမိရှိမှုပန်းတွေကြောင့်မိလောင်မှုဖြစ်နိုင်တယ်လို့ယူဆထားကြောင်းကတ်ရုပ်သံသတင်းမီဒီယာဖြစ်တဲ့ Rudor ကဖော်ပြခဲ့ပါတယ်။မိလောင်ကျမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒါနီကညွှန်ကြားထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9393နဲ့9383 5.57 kHz 5885တို့အပြင်စနေတနေ့မှာ5.90 190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ online လိင်လည်မှုနဲ့လူကုန်ကူးမှုတွေကိုတားဆီးနိုင်မှုတွေတရုတ်မြန်မာနယ်စပ်အနီးမှာကန့်သတ်နေမြေတစ်ခုထားဖို့ဒေသခံအာဏာပိုင်တွေကပြင်ဆင်နေကြပါပြီ။အောက်တိုဘာ10ရက်နေ့ကနေဒီနှစ်ကုန်ထိထန်းချွန်မြို့အတွင်းကိုလူနဲ့မော်တော်ယာဉ်တွေဝင်ရောက်သွားလာမှုတွေကိုကန့်သတ်ဖို့ယူနန်ပြည်နယ်အာဏာပိုင်တွေကမနေ့တုန်းကပဲပြောခဲ့ကြောင်း South China Morning Post သတင်းကဖော်ပြခဲ့ပါတယ်။အဆိုပါဆုံးဟာမြန်မာနိုင်ငံမြောက်ပိုင်းဒေသမှာနယ်စပ်ဖြတ်ကျော်လူကုန်ကူးမှုနဲ့ online လိင်လည်မှုလုပ်ငန်းတွေဖြစ်ပွားနိုင်ရင်ကိုရှော့ချဖို့အတွက်လူနဲ့မော်တော်ယာဉ်တွေစီးဆင်းမှုကိုခြေရာခံစီမံခန့်ခွဲဖို့ရည်ရွယ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။တရုတ်တရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကတရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ပြည်ပကလိင်လည်လှည့်ပြားမှုတွေကိုတိုက်ဖြတ်နိုင်မဲ့နီလန်အစ်တွေကိုရှာဖွေနေကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။တရုတ်အစိုးရကလည်းသူ့နိုင်ငံသားတွေကိုပြစ်မှတ်ထားပြီးနယ်စပ်ဖြတ်ကျော်ဖျားယောင်းသွေးဆောင်တဲ့ရာဇဝတ်ကိန်းတွေကိုနှိမ်နင်းဖို့မြန်မာနိုင်ငံကိုတောင်းဆိုထားပါတယ်။ပြီးခဲ့တဲ့လကပဲမြန်မာနိုင်ငံအခြေစိုက်စိုက်ဘာရာဇဝတ်ကိန်းတွေကိုနှိမ်နင်းဖို့ထိုင်းလာအိုရုနဲ့ပူးပေါင်းလုပ်ဆောင်မယ်လို့တရုတ်နိုင်ငံကကတိပြုခဲ့ပါသေးတယ်။မနေ့ကထုတ်ပြန်လိုက်တဲ့သတိပေးချက်အရအဲ့ဒီဇုံတွင်းကိုဝင်ရောက်လိုတဲ့လူတွေနဲ့ယင်းတွေကသက်ဆိုင်ရာစာရွက်စာတမ်းတွေနဲ့တကွသူတို့သွားရောက်မဲ့အကြောင်းအရာတွေကိုဒေသဆိုင်ရာအာဏာပိုင်တွေထံမှမှတ်ပုံတင်ရမှာဖြစ်ပါတယ်။ပူပေါင်းကာကွယ်ရေးနေကြာစခန်းတွေကအရာရှိတွေကလည်းဇုံအတွင်းဝင်ရောက်လာတဲ့လူတဦးချင်းစီရဲ့ယင်းတွေနဲ့မှတ်ပုံတင်တွေကိုစစ်ဆေးဖို့တာဝန်ရှိတယ်လို့အဲ့ဒီမှာဖော်ပြထားပါတယ်ရှင်
။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားကြည့်ခဲ့ပါတယ်။ဘေးရနေကင်းရှင်းမှုနဲ့လုံခြုံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးနိုင်စီလူတုမွန်နီဝါကာဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာမှာရှိတဲ့ရိန်ဂျာဒုက္ခသည်စခန်းကိုဒီနေ့သွားရောက်ခဲ့တာပါ။ဒုက္ခသည်စခန်းအတွင်းကအခြေအနေတွေကိုစောင့်ကြည့်တာဝန်ယူနေကြတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ WFP ကမ္ဘာစစ်နိုင်ငံအဖွဲ့တို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်နဲ့နေရပြန်ပို့ရေးဆိုင်ရာကော်မရှင်နာမစ္စတာနူဝါရာမန်ကပြောပါသေးတယ်။ဒီနေ့အစောပိုင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအခြေအနေကိစ္စကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေဟာမကြာသေးခင်ကာလအတွင်းအတွင်းမှာဆိုးဝါးလာနေခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဒုက္ခသည်တွေကိုကြည့်ရှုဆောင်ရှားဖို့တာဝန်ယူထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့အစည်းတွေကြားမှာလည်းအချင်းချင်းဆွေးနွေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကုလသမဂ္ဂအစည်းအဝေးတာဝန်ရှိသူတူအနေနဲ့ကောက်စ်ပစာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကလုံခြုံရေးအခြေအနေတွေကိုလာရောက်ကြည့်ရှုဆွေးနွေးမှုလုပ်တာဟာဒါပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
မြောက်ကိုရီးယားကိုလွန်ခဲ့တဲ့နှစ်လကဥပဒေမဲ့ဝင်ရောက်ခဲ့တယ်လို့ဝန်ခံခဲ့တဲ့ American စစ်သား Travis King ကိုမြောက်ကိုရီးယားကနေတရုတ်နိုင်ငံဘက်ကိုမောင်းထုတ်ခံလိုက်ရပြီးတဲ့နောက်အခု American အာဏာပိုင်တွေလက်ထဲကိုရောက်နေပြီလို့အမည်မဖော်လိုတဲ့ American အရာရှိတကူက Reuters သတင်းဌာနကိုပြောပါတယ်။သူပြန်လွတ်လာတဲ့အသေးစိတ်အချက်လက်တွေကိုတော့အဲ့ဒီအရာရှိကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ King ကိုနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်ခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာ KCNA ကဒီကနေ့အစောပိုင်းကဖော်ပြခဲ့တာပါ။ဇူလိုင်လတုန်းကနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တာကိုစုံစမ်းစစ်ဆေးမှုရဲ့နောက်ဆုံးရလဒ်တွေကိုထုတ်ပြန်ခဲ့ရမှာ။ American စစ်တပ်အတွင်းလူမဆန်စွာပြုမှုဆက်ဆံမှုနဲ့လူမျိုးရေးခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ King စိတ်ထဲမှာခံစားချက်တွေရှိနေတာကိုတွေ့ရကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။အသက်23နှစ်အရွယ် American စစ်သား King ဟာပြီးခဲ့တဲ့ဇူလိုင်လထဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကုလသမဂ္ဂကကြီးကြပ်ထားတဲ့ဂျာကန်နယ်မြေကိုတွားရောက်လေပတ်ကြတဲ့ခီးသွွားအဖွဲတစ်ခုနဲ့လိုက်ပါသွားပြီးအခုလိုနေဆက်ဖြတ်ကျော်ဝင်ရောက်သွားခဲ့တာပါရှင
်။ထိုင်ဝမ်ကျွန်းကလက်ရှိအာဏာရပါတီဟာတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ဖို့ကြိုးပမ်းနေတယ်လို့တရုတ်ကစွပ်စွဲလိုက်ပါတယ်။ထိုင်ဝမ်ဒေသကဒေသအတွင်းထိုင်ဝမ်သမ္မတကဒေသရင်းကုန်သွယ်ရေးအုပ်စုတစ်ခုမှာအဖွဲ့ဝင်ဖြစ်ဖို့ဩစတြေးလျနိုင်ငံကိုစီရင်ပြောဆိုပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲတရုတ်ကအခုလိုပြောလိုက်တာပါမကြသေးခင်ကာလတွေအတွင်းတရုတ်တို့ကထိုင်ဝမ်ကျွန်းနီမှာစီးရေးလစ်ချင်းခဲ့တာဟာခွဲထွက်ချင်နေတဲ့ထိုင်ဝမ်စစ်တပ်ကိုရင်ဆိုင်ဖို့ဖြစ်တယ်လို့တရုတ်နိုင်ငံရဲ့ထိုင်ဝမ်ကျွန်းအရေးဆိုင်ရာယုံပြောခွင့်ရဆူအာဖန်လျန်ကပြောပါတယ်ထိုင်ဝမ်ကျွန်းကိုရောက်ရှိနေတဲ့ဩစတြေးလျလွှတ်တော်အမတ်၄ဦးနဲ့အင်ကာနစ်ကတွေ့ဆုံစဉ်7နိုင်ငံပါဝင်တဲ့ Pacific ရဝန်ဘက်ဆောင်စီဝါရေးပူပေါင်းဆောင်ရွက်အဖွဲ့မှာထိုင်ဝမ်ကျွန်းမှာအဖွဲ့ဝင်ဖြစ်ပါဝင်ခွင့်ရလာအောင်စီအုံလှုံ့ဆော်ပေးဖို့ထိုင်ဝမ်သမ္မတစာရင်ဝမ်ကပြောခဲ့တဲ့အပေါ်တရုတ်အစိုးရဘက်ကအခုလိုတုံ့ပြန်ခဲ့တာပါထိုင်ဝမ်ကျွန်းဤတရုတ်တို့ရဲ့စီးရေးလက်ချင်းလှူရှာမှုတွေကိုလျှော့ချသွားမှာမဟုတ်ကြောင်းထိုင်ဝမ်ကျွန်းအရေးဆိုင်ရာယုံပြောခွင့်ရဇော်ဖန်လျန်ကပြောခဲ့ပါသေးတယ်တရုတ်ပြည်မကြီးရဲ့အရှိတ်ကီလိုမီတာ160အကွာမှာရှိတဲ့ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံအစိတ်ပိုင်းတစ်ခုအဖြစ်တရုတ်အစိုးရကသတ်မှတ်ထားတာပါခင်ဗျာ The Voice of America VOA American တိုင်းရဲ့ September 29ရက်ဗိုလ်ရုညထေတန်းရောက်တဲ့နေ့ကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစတိုက်ပြောပြပေးမှာပါပထမဆုံးကတော့မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီထိန်းချုပ်မှုလျော့လာနေတဲ့အစီရင်ခံစာပါ။ကရင်မျိုးသားစီယုံ KNU တပ်ဖွဲ့တွေနဲ့ပူးပေါင်းတပ်တွေရဲ့စီးရဲလှုပ်ရှားမှုတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီရဲ့ထိန်းချုပ်မှုတွေလျော့လာနေတယ်လို့လေ့လာချက်အသစ်တစ်ခုကဖော်ပြလိုက်ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်မှစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုအပါအဝင်ထိုးစစ်တွေကြောင့်ဒေသခံတွေထိခိုက်သေဆုံးရမှုတွေကိုလည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကင်ရက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မအေးမှပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းမှာစစ်အုပ်စုရဲ့အာဏာကျင်းပလာခြင်းဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ခုကိုကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ခဲ့ရမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်ဖွဲ့တွေကတိမ့်ပိုက်နိုင်ခဲ့တဲ့စစ်ကောင်စီစခန်း24ခုရှိပြီးစစ်ကောင်စီအနေနဲ့စခန်းဆွန့်ခွာသွားတာဟာစခန်း38ခုရှိတယ်ဆိုပြီးဖော်ပြထားပါတယ်။ဒီစခန်းတွေဟာကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာဒေသတွေကစခန်းတွေဖြစ်တယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောဆိုသွားပါတယ်
။ဟုတ်တယ်မလုံးပါဘူး။ဆိုတော့ဒီကျောင်းအခုမှဆက်ဆံနေတော့ဆောင်းရှားပြီးတဲ့ဒီဟာကတော့အခုဒီလိုတချို့ရှိတဲ့စခန်းတွေကဘယ်လိုအပိုင်းနဲ့လုပ်နေပါ့မလဲဆိုတော့ခါခဲ့တယ်ဒီကျောကတော့မဆက်ခဲ့တဲ့အတိုင်းဖြစ်နေ
ပါဘူး။ဒီအရင်ကြီးဆင်းတဲ့နေဆိုတော့ကျွန်တော်တို့အခုဒီကောင်မှရှိတယ်ဆိုတော့ဒီဘိုးတိုင်းရှိတဲ့စံပါနော်။ဟု
တ်ကဲ့။အ
ချင်းဒီမဲ့ကဖာပေါ်လို့လည်းပါမယ်
။စစ်ကောင်စီအနေနဲ့ထိုးစစ်တွေလည်းမလုံနိုင်တော့သလိုခံစစ်တွေမှလည်းကြာရှုံးတာတွေရှိနေတဲ့အတွက်လေကြောင်းတိုက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုလုပ်ခဲ့ကြအောင်ဒီအတွက်အာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းမှာအရက်သားတွေတိတ်ဆုံးတန်ရရတာတွေလည်းယာကနန်းနဲ့ရှိခဲ့တယ်ဆိုပြီးစောလာကပေါ်ကပြောပါတယ်
။ဒီနဲ့တိုက်ခိုက်ကြောင်းလူတွေမဖြစ်အောင်ကြောင့်တိုက်ခိုက်တဲ့အရာတွေဆုံးတော့ကျွန်တော်တို့ပေါင်းမိတယ်တော့တိုက်ခိုက်ချက်ဖြစ်နေပြောတော့တိုက်ခိုက်ဖြစ်နေပြီးတော့ရှိနေတယ်။ဒါကတော့လူတွေရဲ့တိုက်ခိုက်မှုကြောင့်ပါနော်။အဲ့ဒါကတော့ကျွန်တော်တို့လက်နက်ကြီးနဲ့ကတော့လူကြီးကျွန်တော်ပြင်ကြည့်နေတယ်ဆိုတော့ဒီဆုံးတယ်ရတာ400ကျော်ရှိတယ်။တကယ်ရတော့340ကျော်ရှိတယ်။ဒီဆုံးတာတော့ရှိချင်ရှိရမယ်။အဲ့ဒါလက်နက်ကြီးဆောင်တော့ကျွန်တော်တို့ဖတ်တန်းတာ
။စစ်ကောင်စီဘက်ကတော့သူတို့ထိန်းချုပ်ထားတဲ့နယ်မြေကက Jang Bang Tonga Connesse Jolet, Lendo Kabi, Eddie Data Rima, Pinya Elo Nanyha, Pin Yota, Sio, Pinya Etana, Ochomu Ago, Yazwaga Lule Suvare, Kianu Tato Nemima Shide, Satin Jang Bang Saku Jang, Paya Jang Sanga Pony Jang Bang Se Jang, Se Pegan Chakule, Sekong Sia, Takem Mujang, Jessica Lule Suvare, Akuso Yin, Kianu Tato Ya Data Rima, Sekong Sia, Lee Jang Takemu, Lenaji Nepikamu.
နှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဦးရေ6သိန်း3000ခွနထောင်ကျော်ထိရှိလာပြီးစစ်ဘေးရှောင်လူလူတွေအတွက်စားနပ်ရိတ်ခါဆေးဝါးနဲ့လိုအပ်ချက်တွေလည်းအများကြီးရှိနေတယ်ဆိုပြီးပြောဆိုသွားပါတယ်ရှင်မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီစခန်းတွေဆုံရှုံခဲ့တာကိုမယိမှာပြောပြခဲ့တာပါအခုတော့လက်နေလုံခြုံမှုမရှိချိန်လာမယ့်ပွန်လင်းရသည့်မြန်မာခီးသွားလုပ်ငန်းအလားအလာပါ မြန်မာနိုင်ငံရဲ့လာမယ့်ပွန်လင်းရသည့်မှာပြည်တွင်းပြည်ပခီးသွားဧည့်သည်တွေသွားရောက်လက်ပတ်သင့်တဲ့ဒေသဆယ်လေးခုကိုဟော်တယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒါပေမဲ့နယ်မြေလုံခြုံမှုမရှိတာကြောင့်နိုင်ငံတချို့ကသူတို့နိုင်ငံသားတွေကိုမြန်မာနိုင်ငံတွင်ခီးသွားလာရေးဆိုင်ရာကန့်သတ်မှုတွေချထားတဲ့အတွက်ဒီမြမခီးသွားလုပ်ငန်းတွေအတွက်ဘယ်လောက်ထိမျှော်လင့်လို့ရပါလဲဒီအက
ွန်လင်းရာသီမှာဦးစားပေးတောရောက်လက်ပတ်တဲ့ခီးစဉ်ဒေတာ14ခုကိုဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။နေပြည်တော်ရန်ကုန်မန္တလေးပကံငွေဆောင်ချောင်းသာငပလီပြင်ဦးလွင်ကလော့အင်းလေးတောင်ကြီးကော့တောင်ကြောက်ဖြူမန်းအောင်နဲ့ပူတာအိုဒေတာတွေကိုညှန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနောင်နောင်ဟန်ကတော့လာမယ့်အောက်တိုဘာနိုဗ ెంబ ာနဲ့ဒီဇင်ဘာခီးသွားကာလတွေမှာတီးခဲ့တဲ့နှစ်ကထက်ပြည်ရင်းခီးသွားကပိုးပြီးများလာနိုင်တယ်လို့ခန့်မှန်းပါတယ
်။ဒီပြည်ရင်းခီးသွားတွေကတော့ပုံမှန်အဖြစ်အားကျွန်တော်တို့တက်နေတာပဲရှိပါတယ်။ပြီးခဲ့တဲ့ကိုဗစ်ထဲကနေပြီးတော့လေတချို့ခီးမသွားတဲ့သူတွေရှိတယ်။ကိုဗစ်မတိုင်ခင်ကပြည်ရင်းခီးသွားက7လောက်ထိသွားခဲ့တာဆိုတော့လေအခုမှပြောလို့ချင်းတသန်းကျော်လောက်ပဲရှိသေးတယ်ပြီးခဲ့တဲ့နှစ်ကပေါ့လေ။ဆိုတော့ဒီနှစ်မှာတော့ဒီထက်ပိုပြီးတော့ပူပြီးသွားပါလိမ့်မယ်ပြည်ရင်းခီးသွားလေဒီတဲ့နှစ်တန်းသုံးတန်းကျော်ထိရောက်သွားနိုင်ပါတယ
်ပြီးခဲ့တဲ့2022ခုနှစ်ခီးသွားရာသီမှာပြည်ရင်းခီးသွားဥယျာဉ်တန်းကျော်ရှိခဲ့တာဖြစ်ပြီးအခုနှစ်မှာသုံးတန်းကျော်ဖို့မျှော်လင့်နေတာပါတရုတ်နဲ့အိန္ဒိယကနေလာရောက်လဲပတ်မဲ့ခီးသွားဧည့်သည်တွေကိုဆက်ရောက်ဗီဇာခွင့်ပြုပေးထားတဲ့အတွက်ပြည်ပခီးသည်တွေကိုလည်းလာမဲ့ခီးသွားရာသီမှာမျှော်လင့်လို့ရတယ်လို့ဦးနောင်နောင်ဟန်ကပြောပါတယ်
ဒီဘက်ခီးသွားတော့ကျွန်တော်တို့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံကိုကြာသေးနေရမှာဒီဗီဇာကို arrival ပေးလိုက်တဲ့အတွက်ဒီတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံခီးသွားတွေပို့လာဝင်ပုံမဝင်ရောက်ဖို့ရှိပါတယ်အထူးသဖြင့်တရုတ်နိုင်ငံကပေါ့နော်ဒါပုံမဝင်ရောက်ဖို့ရှိပါတယ်ဒါကြောင့်မလို့ဒီလာမဲ့ဝင်လင်းရာဒီမှာခီးသွားပို့ပြီးတော့တရုတ်နိုင်ငံခီးသွားတွေပို့ပြီးများမယ်ပေါ့နော
်မြန်မာပြည်မှာကိုဗစ်ကာလမတိုင်ခင်ကပြည်ရင်းခီးသွားအရေးအတွက်ကနှစ်ဆင်ဆယ်တန်းဝန်းကျင်ရှိခဲ့တာဖြစ်ပြီးဒီဘခီးသွားဧည့်သည်က၄န်းကျော်တိရှိတာပါဟိုတယ်နဲ့ခီးသွားကထုတ်ပြန်ထားတဲ့အထက်မှာရှမ်းပြည်တောင်ပိုင်းကဒေသတချို့ပါဝင်ပေမဲ့လက်တွေမှာတော့နေရာတချို့ကိုပဲနိုင်ငံခြားသားတွေသွားလာလို့ရတယ်လို့ခီးသွားလုပ်ငန်းရှင်တွေကပြောပါတယ်ဥပမာဒနုဒေသကတင်းတရနဲ့ရွာငန်လိုနေရာတွေကို2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကအစလို့နိုင်ငံခြားသားညအိသွားလာခွင့်မပေးသေးပါဘူးအဲ့ဒီနေရာတွေကနိုင်ငံခြားသားခီးသွားတွေကိုအဓိကဆွဲဆောင်နိုင်တဲ့ခီးစဉ်တွေဖြစ်တဲ့အတွက်ခီးသွားလုပ်ငန်းတွေအနေနဲ့အခြေအနေတွေပြန်ပြီးကောင်းလာဖို့အတွက်မျှော်လင့်နေကြတယ်လို့ရှမ်းပြည်တောင်ပိုင်းကခီးသွားလုပ်ငန်းရှင်တူကပြောပါတယ
်။ဘာလို့ဒီပေါ်နိုင်ငံခီးသွားလည်းမရှိသလောက်ပါပဲရှမ်းပြည်တောင်ပိုင်းကလေ။ဒီမှာနိုင်ငံမှာလည်းနိုင်ငံခီးသွားကဘယ်လိုပဲခီးသွားလုပ်ခီးသွားလုပ်ငန်းတွေပြန်ပြီးတော့နည်းနည်းလေးပြန်စတယ်ပြောပြီးပြင်းခီးသွားတွေပဲသွားကြတာနိုင်ငံခီးသွားတော့မရှိသလောက်ကိုနည်းတယ်ဒီဘက်မှာပေါ့နော်။ရန်ကုန်လို့လေတော့ပဲဒီလိုပဲရှိပါလိမ့်မယ်ကြည့်ရတာဆိုတော့လာမခီးသွားရသည်လေကျွန်တော်တို့ညောင်းမန်းထားသမားကတော့ပြည်ရင်းခီးသွားလောက်ပဲလာကြပ
ါလက်ရှိအချိန်မှာပြည်ရင်းကိုနိုင်ငံခြားသားတွေဝင်ရောက်နေတယ်ဆိုတာကလည်းနိုင်ငံတကာအဖွဲ့အစည်းတွေတန်ရုံတွေနဲ့စီးပွားရေးလုပ်ငန်းလုပ်ကင်နေသူတွေအဓိကလာရောက်တာလို့ပြောလို့ရနိုင်ကြောင်းသူကပြောပါတယ်အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကလည်းသူတို့နိုင်ငံသားတွေကိုမြန်မာပြည်ထဲခီးသွားလာခွင့်ကန့်သတ်ထားပါတယ်ကိုဗစ်ကာယောဂါကြောင့်မြန်မာခီးသွားလုပ်ငန်းလုံးဝရပ်တန့်ခဲ့ရပြီးတကြော့ပြန်ပြီးဥမော်နှိုင်ဖို့အတွက်ပြန်ကြိုးပမ်းနေချိန်မှာနိုင်ငံတွင်းစစ်တပ်အာဏာသိမ်းတဲ့နောက်ဆက်တွဲပဋိပက္ခတွေကြောင့်ခီးသွားလာခွင့်ကအရင်လိုပုံမှန်ပြန်ပြီးလေပတ်ဖို့အတွက် ခက်ခဲနေတာဖြစ်ပါတယ်။ခီးသွွားလုပ်ငန်းလုပ်ကင်နေသူတွေကလည်းလမ်းမဲ့ပွင့်လင်းရာသီအတွက်ပြည်ရင်းခီးသွွားတွေကိုသာအဓိကအားထားရမယ့်အခြေအနေရှိတယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်
။မြန်မာမှာနည်းမြေလုံခြုံမှုမရှိချိန်လမ်းမဲ့ပွင့်လင်းရာသီပြည်ပခီးသွွားလုပ်ငန်းအဓိကထိခိုက်နေတာကိုဒေါက်ကင်မြတ်သက်ပြောပြခဲ့တာပါ။အခုတော့အမေရိကန်ကရီဂန်စာကြည့်တိုင်းမှာလုပ်မဲ့ Republican သမ္မတလောင်းစကားစစ်ထိုးပဲပါ။ဒီနေ့ဗိုလ်တွင်း Republican Party အတွင်းသမ္မတလောင်းရှင်ပြိုင်မဲ့သူတွေအမေရိကန်ပြည်ထောင်စု California ပြည်နယ်မှာဒုတိယကြိမ်စကားစစ်ထိုးဖို့ရှိနေပါတယ်။ Republican Party Conservative တွေရဲ့စံထားမဲ့သူဖြစ်သတ်မှတ်ထားတဲ့သမ္မတလောင်း Ronald Reagan ထိမှတ်စာကြည့်တိုက်ရှိရာအဆောက်အအုံမှာစကားစစ်ထိုးပွဲကျင်းပမှာပါ။ဒါကြောင့်လဲ Ronald Reagan ရဲ့ရည်တည်ချက်တွေနဲ့နှိုင်းယှဉ်သုံးသပ်စရာဖြစ်လာနေပါတယ်။ VOA သတင်းတော့ Caroline Prusity ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးပြောပြပေးပါဦးခင်ဗျာ။
Republican Party အတွင်းသမ္မတလောင်းနေဒုတိယကြိမ်စကားစစ်တိုးပွဲကျင်းပမယ့်နေရာကတမိုင်းမှာအယောက်40မြောက်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့သူ Ronald Reagan ရဲ့အမတ်တရစာကြည့်တိုက်မှာပါ Ronald Reagan ဟာ Conservative တွေရဲ့တင်ကြတာအဖြစ်ဆန့်ထားခံရသူဖြစ်ပါလေ
Part of living better electrically
Ronald Reagan ကိုရုပ်ရှင်သေဆောင်မင်းသားကြီးတယောက် Liberal Democrat တယောက်လိုပဲလူတွေကမြင်ခဲ့ကြတာပါ1980ခုနှစ်တွေအတွင်းလူကြိုက်များတဲ့သူသမ္မတတည်တဲ့နှစ်ကြိမ်တာဝန်ယူခဲ့သူConservative စံတန်ဖိုးထားမှုတွေကိုထိန်းခဲ့သူအစိုးရအုပ်ချုပ်ရေးအဖွဲ့အစည်းကိုပုံမကြီးအောင်ချုံခဲ့ပြီးအခွင့်အရေးကိုလျှော့ချကာဝေးသုံးစိတ်ကိုတိုးခဲ့သူပါလူတွေနဲ့အကြီးအကျယ်ထိအောင်ဆက်သွယ်ပြောဆိုနိုင်သူဖြစ်သူကိုသတ်မှတ်ခဲ့သလိုရိုးရှင်းတဲ့စကားလုံးတွေနဲ့သမိုင်းကိုပြောင်းလဲခဲ့သူလည်းဖြစ်ပါလေ
Mr. Gorbachev teared down this wall
အဲညို့ဖြိုချလိုက်ပါဆိုပြီးဆိုဗီယက်ပြည်ထောင်စုခေါင်းဆောင်ဂေါ်ဘာချော့ကိုတိုက်တွန်းခဲ့တဲ့သူစကားကစေခဲ့လွန်ဘာလင်တတိုင်းကိုဖြိုချဖို့ကွန်မြူနစ်စနစ်နဲ့ပိုင်းခြားမှုတွေကိုဆုံးသတ်ဖို့တမိုင်းဝင်မင်းငုံတစ်ခုဖြစ်ခဲ့ပါလေ
Reagan ဟာအမေရိကန်တမိုင်းမှာအီဗရာဟမ်လင်ကွန်းနဲ့အစားထိုးဝင်လာတဲ့လူကြိုက်အများဆုံး Republican တယောက်ပ
ါ Craig Shalia သမ္မတ Reagan ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့အင်ဂျီရောမှာတာဝန်ယူခဲ့သူသမ္မတ Reagan အကြောင်းစာအုပ်6ကိုရေးခဲ့တဲ့သူပါဒီနေ့စကားစစ်တိုးပွဲမှာ Republican Party တွင်သမ္မတလောင်းရှင်းပြန်သူတွေသူတို့ကိုသူတို့ Reagan နဲ့နှိုင်းချင်ကောင်းနှိုင်းချင်ကြလိမ့်မယ်လို့ပြောဆိုပါတယ
် Mike Pence certainly evokes
Mike Pence ပြောတဲ့အကြောင်းအရာမှာ Reagan ရဲ့ရည်တည်ချက်ကိုတေချာပေါက်ပြန်တွေ့ရပါတယ် Nikki Haley တို့ Ramaswamy တို့လည်းအတူတူပါပဲ
စကားစစ်တိုးပွဲမှာ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie Florida ပြည်နယ်အုပ်ချုပ်ရေးမှူး Randy Sandics South Carolina ပြည်နယ်ထက်လွတ်တော်အမတ် Tim Scott တောင်ကိုလိုက်နာပြည်တဲ့အုပ်ချုပ်ရေးမှူးအောင်နစ်ကီဟေးလီဇီဝနည်းပညာလုပ်ငန်းရှင်ရမစမီနဲ့ဒုသမတအောင်မိုက်ပန့်စ်တို့ပါဝင်ပါတယ်ပထမအကြိမ်စကားစစ်တိုးပွဲမှာတော့ရမစမီကတရုတ်နိုင်ငံဟာယူကရိန်းကိုရုရှားကျူးကျော်တာတဲ့ပုံပြီးစိုးရင်ရတဲ့နိုင်ငံလို့ပြောဆိုသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင်နစ်ကီဟေးလီကတော့ရမစမီရဲ့အသက်အရွယ်နဲ့နိုင်ငံခြားရေးမူဝါဒတွေ့ကြုံနေတာတွေကိုပြန်မေးခွန်းထုတ်သွားပါတယ်သမ္မတရော်နယ်ရီဂင်ဟာသူတို့ခေတ်စကားစစ်တိုးပွဲဝင်ပြိုင်ခဲ့တဲ့အချိန်ကအမေရိကန်သမိုင်းမှာအသက်အကြီးဆုံးမှာအသက်ရွယ်ဆိုတဲ့ကိစ္စအပေါ်မှာပါပါနန်းနဲ့တုံ့ပြန်ပြောဆိုခဲ့သူဖြစ်ပါလေ
I am not going to exploit for political purposes
ကျွန်တော်ငယ်တဲ့အတွေ့အကြုံမရှိသေးတဲ့အတိုက်ခံတွေကိုနိုင်ငံရေးအတွက်နှိမ်ချအမျက်ထုတ်တာမျိုးကျွန်တော်မလုပ်ပါဘူ
းအခုဒီချိန်စကားစစ်တိုးပွဲမှာ Republican Party တွင်စစ်တမ်းတွေမှာလူထုထောက်ခံမှုအများဆုံးရနေတဲ့Donald Trump ပါမှာမဟုတ်ပါဘူး။ Nikki Haley က Trump ဟာအမေရိကမှာသူမကြိုက်ဆုံးနိုင်ငံကြီးသမားလို့ပြောဆိုထားပြီး Christie နဲ့ Pence တို့ကသမ္မတမဖြစ်တတ်တဲ့သူအရေးချင်းမပြည့်တဲ့သူလို့ဝေဖန်နေပါတယ်။ Ramaswamy ကတော့ Trump ဟာ21ရာစုရဲ့အကောင်းဆုံးသမ္မတဖြစ်တယ်ဆိုပြီးပြောဆိုထားတာပါ။တမိုင်းသူတွေဒီစာရေးဆရာ Ewan Morgan ကတော့အခုအချိန်သမ္မတဟောင်း Ronald Reagan သာရှိနေခဲ့ရင် Republican Party အတွင်းပြောဆိုနေကြဖုန်းတွေကိုစိတ်နှောင့်ရှက်ဖြစ်လိမ့်မယ်လို့မြင်ပါတယ
်. He was a very modest man, very personable man.
သူကတကယ်ပဲနှင်းနှင်းချာချာစင်စင်ချင်ချင်နေတဲ့သူပါ။ကြွားဝါရာမျိုးလှုပ်လှိလှုပ်ထရှိတဲ့သူမဟုတ်ပါဘူး။ဒီနေ့ Republican Party အတွင်းကသဘောထားရင်းနဲ့ဆိုရင်သူနဲ့မကိုက်ညီဘူးလို့ပြောရမယ်အချက်ပါ
။သမ္မတ Ronald Reagan ပြောခဲ့မှုတဲ့အမတ်ရစကားတူလေးတစ်ခုကအခုဒီလဲလက်ခံကြတဲ့မင်းဒီကြတဲ့မိကွန်းတစ်ခုပါပဲ
။ Are you better off?
ပြီးခဲ့တဲ့လေးနှစ်ကနေရှင်ရင်ပိုပြီးကောင်းအောင်ခင်ဗျာမလုပ်နိုင်ပြီလေတဲ့ဒီမေကွန်းကအခုသမ္မတလောင်းမဲဆွယ်ပွဲတွေမှာလည်းအဓိကကြားတဲ့မေကွန်းတစ်ခုဖြစ်နေတော့မှဒီနေ့စကားစစ်တိုးပွဲမှာပါမယ့်ရှင်ပြိုင်မဲ့သူတွေက Republican Party ကနေသမ္မတရွေးခံရအောင်ဦးဆောင်နိုင်တဲ့ဆိုတာကိုမဲဆန္ဒရှင်တွေယုံကြည်လက်ခံလောင်းပ ပြောဆိုကြအောင်မှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပ
ါအမေရိကန်ကရေဂန်စာကြည့်တိုင်းမှာလုံးမဲ့ Republican သမ္မတလောင်းစကားစစ်ထုတ်ပွဲကြောင်းကိုသိန်းထိုင်ဦးပြောပြခဲ့တာပါအခုတော့ဥရောပရဲ့ဘက်ထရီနဲ့လောင်စာဆဲတွေတရုတ်ကိုပို့မိခိုလာရဖို့ရှိနေတာပါဥရောပသမ္မတကကာဗွန်ထုတ်လွှင့်မှုလျှော့ချရေးကြိုးစားနေတာမို့လာမယ့်နှစ်တွေတဲ့ဘက်ထရီနဲ့လောင်စာဆဲတွေအကြီးအကျယ်လိုအပ်လာဖို့ရှိနေပြီးတရုတ်ကိုမိခိုရမယ့်အန်ဒီရရှိလာတယ်လို့ Reuters သတင်းအေဂျင်စီကရထားတဲ့ဥရောပသမ္မတအစိုးရကစားမှဖော်ပြလိုက်ပါတယ်။ဥရောပရဲ့စီးပွားရေးနဲ့စွန့်ရင်လုံခြုံရေးဆွေးနွေးမယ့်နောက်လအစောပိုင်းထိပ်သီးညီလာခံမှာဒီအစိုးရကစားကိုအခြေခံပြီးတော့ဆွေးနွေးကြမှာပါ။ဒီကြောင့် Henry Richwell သတင်းပေးပို့ထားတာကိုမတ်သိန်ကီထိုက်ပြောပြပေးပါဦးခင
်ဗျ။ Reuters သတင်းအေဂျင်စီကလက်ခံရရှိတဲ့ဥရောပသမ္မတအစိုးရကစားတစ်ဆောင်တည်းမှာတော့ရုရှားတို့ယူကရိန်းကျူးကျော်စစ်မတိုင်ခင်ကဥရောပအနေနဲ့စွန့်အင်အရေးရုရှားအပေါ်မှီခိုခဲ့ရတယ်လို့မျိုး2030ပြည့်နှစ်အရောက်မှာတော့လစ်သီယမ်အိုင်ယွန်ဘက်ထရီတွေနဲ့လောင်စာဆဲလ်တွေရရှိရေးအတွက်ဥရောပအနေနဲ့တရုတ်အပေါ်မှာမှီခိုလာရနိုင်ကြောင်းသတိပေးထားပါတယ်ဆွစ်ဇာလန်နိုင်ငံစိတ်ဂါလန်တက်တို့ကစီးပွားရေးပညာရှင်ဂွေရိုခေါ်စီကအခုလိုပြောပါတယ
် It is not too late
ဘာဘီနောက်မကြသေးပါဘူးသူတို့အနေနဲ့မြန်မြန်ဆန်ဆန်အေးအေးယူဆောင်ရွက်ရမယ်လို့ယူဆပါတယ်ဘာကြောင့်လဲဆိုတော့ဒီကန္တာမှာတရုတ်ကအလွန်ကိုပဲတွတ်တွတ်လက်လက်လုပ်နေပါတယ်သူတို့ကကမ္ဘာချန်ပီယံပါဒါအပြင်အာဖရိကလိုဒေသတွေကနေအပါဝင်နေရာစုံကကုန်ညမ်းတွေကိုလည်းတစ်လုံးတစ်ခဲရရယူနိုင်ဖို့ကြိုးစားနေကြတာပါဒီကိစ္စကသိပြီးအရေးကြီးတာကြောင့်ဥရောပနဲ့အမေရိကန်ကြားမှာစမ်းသစ်ပြောင်းလဲရေးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရေးကအရေးကြီးရဲ့လို့ကျွန်တော်ရှုမြင်ပါတယ်ကျွန်တော်အမြင်အရတော့ဒီကိစ္စကအရေးကြီးပါတယ
် European Battery Alliance လို့မျိုးယင်းနှိမ့်နှံမှုသူတွေတနာနဲ့ဖွံ့ဖြိုးရေးထုတ်ကိုမြင့်တင်ဆောင်ရွက်နိုင်မဲ့ဥရောပရဲ့ကိုပိုင်ဘက်ထရီကွန်ရက်တစ်ခုပေါ်ပေါက်လာရေးဆောင်ရွက်နေပါတယ်ကျင်းတက်မှလည်းပထမဆုံးလျှက်စစ်ကဘက်ထရီစက်ရုံကိုမေးလအတွင်းမှာပဲဖွင့်လှစ်ခဲ့ပါတယ်ကျင်းတက်ဗန္ဒာရေးဝန်ကြီးဘရူနိုလမီးယားကအခုလိုပြောပါတယ
်။ L'objectif ce n'est pas
ဘက်ထရီစက်ရုံနဲ့တင်တိဆောက်ဖို့ရည်ရွယ်တာမဟုတ်ပါဘူး။လုပ်ငန်းကွင်းဆက်ကြီးတစ်ခုလုံးကိုလည်းထိန်းချုပ်နိုင်ဖို့လိုအပ်ပါတယ်။ပိုပြီးထုတ်လုပ်နိုင်ရေးအတွက်လိုအပ်တဲ့ပိုပြီးရဖို့လိုအပ်နေတဲ့အရေးကြီးတဲ့ပစ္စည်းတွေအရေးကိုအရင်ဆုံးစူးစမ်းနေပါတယ်။အရေးကြီးတဲ့ပစ္စည်းတွေရရှိရေးအတွက်အာရှကိုအပြည့်အဝနှီးခိုးလို့မရနိုင်ပါဘူး။ဒါကြောင့်ဘက်ထရီတွေကိုပြန်လည်အသုံးပြုနိုင်ရေးလိုအပ်ပါတယ်။
မက်ကနစ်လစ်သီယမ်နဲ့ကိုဘော့တက်တူတို့လိုကုန်ချဲတွေရရှိရေးတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံထားပါတယ်။တရုတ်ကဒေါ်လာတန်း300ရင်းနှီးမြှုပ်နှံမှုနဲ့လစ်သီယမ်တပ်ဆင်ထုတ်လုပ်တဲ့စက်ရုံကိုပြီးခဲ့တဲ့ဇူလိုင်လအတွင်းဇင်းဘွားဘွေမှာတည်ဆောက်ခဲ့ပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကလည်းတရုတ်နဲ့သဘောတူညီချက်တရက်ကိုဆွေးနွေးနေကြပြီးမြို့တော်ကန်ရှာဆာမှာရှိတဲ့ကိုဘော့နဲ့ချင်းမြေရင်းမြစ်တွေနဲ့ဒေါ်လာတန်းထောင်ချီတန်အခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုတွေလဲလှယ်မဲ့သဘောတူညီချက်ထွက်ပေါ်လာနိုင်ပါတယ်။စီးပွားရေးပညာရှင်သုံးသက်သူဂွေရိုခိုစီကအခုလိုဆက်ပြီးပြောပါတယ်။
Beijing is able to operate
the EU အစိုးရဟာနိုင်ငံပိုင်လုပ်ငန်းကြီးတွေငွေကြေးမတည်သူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နိုင်စွမ်းရှိတာကြောင့်သူတို့ကငွေကြေးမတည်ပေးသလိုအခြေခံအဆောက်အုံအပါအဝင်အားလုံးဆောင်ရွက်ပေးနိုင်ပါတယ်။ဒါကြောင့်လဲသူတို့ကမြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ပြီးအနည်းဆုံးတော့ဥရောပထက်မြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ပါတယ
်။အာဖရိကအာရှနဲ့လက်တင်အမေရိကဒေသတွေကဓာတ်သတ္တုတွေရရှိရေးရှင်းပြမှုခါဆိုရင်အနောက်နိုင်ငံတွေအနေနဲ့တရုတ်အစိုးရရဲ့ဩစာလွှမ်းမိုးမှုကိုတံပြန်နိုင်ရေးအခွင့်အလမ်းတစ်ခုလည်းဖြစ်တယ်လို့သုံးသက်သူကော်စီကပြောပါတယ
် Providing good examples
ပညာရေးအပါဝင်သူတို့ရဲ့ဖွံ့ဖြိုးရေးကိုကြည်ကြဲပြတ်ပြတ်ဆောင်ရွက်ပေးမှုနဲ့စံနမူနာကောင်းတွေနဲ့ဆောင်ရွက်ပေးမှုတွေဟာအနာဂတ်အတွက်အထူးပဲအရေးကြီးပါတယ်ဒီကိစ္စကိုတရုတ်နဲ့လွတ်ထားလို့မဖြစ်နိုင်ပါဘူး
လာမယ့်နှစ်တွေအတွင်းမှာပဲဥရောပမှာကားတွေနဲ့အင်တောင်စုတွေအတွဲဘက်ထရီတွေနဲ့လောင်စာဆဲဝယ်လို့အားဟာဆိုရင်လက်ရှိအခြေအနေထက်အဆ30တက်လာမှာဖြစ်ကြောင်းလဲဥရောပသမ္မတရဲ့အစိုးရခန်းစားကသတိပေးချပါတယ်ရှင
်ဥရောပဘက်ထရီလောင်စာဆဲအတွက်တရုတ်ကိုပို့မိခိုလာရနိုင်တာကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာပါအခုလိုသတင်းပေးဖို့ချက်အပြီးမှာတော့ဥကျော်စန္ဒာနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအပါအဝင်ဗိုလ်ဒုညပတ်စင်ခန္ဓာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းဉာဏ်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချီခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့သံမင်နဲ့ Blue Mark အပြာရောင်အမှတ်လေးထွာတာဖိပြည့်ချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA American တရဲ့ဗိုလ်ဒုညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညယူဝတ်မှာတော့ဗိုလ်ဒုညတိုင်းပြောပြနေကြဦးကျော်စန်တာနဲ့ဆွေနေခန္ဓာဆွေနေထားတဲ့အဒီတာနဲ့ဆွေနေကန်နောက်လူလူနဲ့ကြံပါရေးနောက်အားကစားခန္ဓာအပတ်စဉ်အစီအစဉ်တွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဦးကျော်စန်တာနဲ့ဆွေနေထားတဲ့အဒီတာနဲ့ဆွေနေကန်ပါ NUG ဘလောက်ခီးပေါက်ပြီလဲခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။Democracy Federal ပြည်တော်စုထူထောင်မယ်ဆိုတဲ့ပန်းတိုင်နဲ့ချီတက်နေတဲ့ NUG အစိုးရဟာဘလောက်ခီးပေါက်ခဲ့ပါပြီလဲ။ရှေ့လျရတဲ့ခီးအတွက်ဆိုရင်မတိတာလှပေမဲ့အလားတူကြွေးကြော်ထားတဲ့စစ်ကောင်စီနဲ့နှိုင်းယှဉ်မယ်ဆိုရင်အရွေးတော်စုံတရားရှိပါလား။ဥကြော်စန္ဒာကိုမမျှသစေအောင်ဆွေးနွေးထားပါရခင်ဗျာ
။မင်္ဂလာပါဥကြော်စန္ဒာရှင်
။မင်္ဂလာပါများရှင်။
အနာရှင်စနစ်ကိုဖြုတ်ချပြီးတော့ဒီမိုကရေစီပန်းတိုင်ရည်မှန်းချက်နဲ့တွားနေတဲ့ဒီ NUG ဟာဘယ်လောက်ထိခီးရောက်နေပါပြီလဲ
အနာရှင်စနစ်ကိုဖြုတ်ချမယ်ဒီမိုကရေစီပြီးတော့ဒီမိုကရေစီပြည်ဝတဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်မယ်ဆိုတာသူရဲ့ကြွေးကြော်သံဖြစ်ပါတယ်ဆိုတော့ဒီကြွေးကြော်သံဟာအင်မတန်အလှမ်းဝေးတဲ့ပန်းတိုင်ဖြစ်ပါတယ်ဒီပန်းတိုင်ကိုရောက်ဖို့ဆိုတာမြန်မာသပိုင်းမှာပထမအဆုံးအချိန်ရဲဝံချက်မှတ်ထားတဲ့ပန်းတိုင်လည်းဖြစ်ပါတယ်တခါမှတော့အင်မတန်မမက်ခဲ့ဘူးဒီလိုပြောရင်ရမယ်ဖြစ်ပါတယ်ဆိုတော့ဒီလောက်ခြေလျားတဲ့ခီးအတွက် NUG ရဲ့နှစ်နှစ်တာသက်တမ်းလှုပ်ရှားမှုကိုကြီးမယ်ဆိုရင်တော့အဲ့ခီးအတွက်တော့ပောက်ပြီးပြောဖို့ကတော့သိခက်ခဲပါတယ်သို့တော်လည်းပဲစစ်ကောင်စီရဲ့ရှင်ပြီးတော့တူတက်မှုအတက်အကျဘယ်လောက်ရှိလဲဆိုတာနှိုင်းရှိပြီးပြောလို့ရပါတယ်စစ်ကောင်စီကလည်းပဲ27 February မှာအာဏာသိမ်းပြီးတဲ့နောက်ဒီလိုပဲကြွေးကြော်ပြီးတော့ဆက်လာတာဖြစ်ပါတယ်သို့သောစစ်ကောင်စီကိုပြည်သူလူထောက်ခံမှုကမရှိဘူးဒါပြင်စစ်ကောင်စီဘက်မှာအခက်အခဲတွေအကြတဲ့တွေစီးပွားရေးအခက်အခဲတွေအင်အားကြာဆင်းလာတာတွေသူတို့တပ်တွေမှာပြဿနာဖြစ်တာတွေစသဖြင့်ဆုတ်ယုတ်မှုတွေအများကြီးရှိလာပါတယ် NUG ဘက်မှာတော့အဲ့လိုမတွေ့ရဘူးလူလူထောက်ခံမှုပုံများလာတယ်သို့ပြည်တွင်းစီးရေးအခြေအနေအရေးသာလာတယ်ဒီစီးရေးအခြေအနေကိုတော့ကျွန်တော်တို့အစည်းအဝေးခမန်းနိုင်ကိုသိခက်ခဲပါတယ်အတိအကျအချက်လက်ကိုကျွန်တော်မရနိုင်ပါဘူးသို့သော်လည်းပဲထွက်လာတဲ့စီးရေးတွေသူတို့ဘက်ကအများကြီးတိုးတက်မှုရှိနေဆိုတာသိရပါတယ်ဆိုတော့လူတွေကလည်းပဲသူတို့ပူပြီးထောက်ခံလာတာတွေ့ရတယ်စစ်ကောင်စီဘက်မှာတော့သူတို့ကိုတဖြည်းဖြည်းရှုတ်ချတာယုံကြည်မှုအားနဲ့လာတွေ့ရတဲ့အတွက်ကြောင့်အကြံဉာဏ်နှိုင်းရှင်ကြည့်မယ်ဆိုရင်တော့ NUG ဟာသူတို့မျှော်မှန်းထားတဲ့ပန်းတိုင်စီကိုဥတည်ပြီးတော့ရွေးလျားမှုတစုံတစ်ခုရှိနေတယ်လို့ပြောရင်မှားမှန်မဟုတ်ပါဘူးများစွာ
နိုင်ငံတကာအခင်းကျင်းမှာရော NUG ကဘယ်လောက်ထိအရှိရောက်နေပြီလို့ပြောလို့ရပါလဲ
နိုင်ငံတကာအခင်းကျင်းဆိုတာကိုကျွန်တော်အမြင်ရိုးသားပြောရင်တော့နိုင်ငံတကာအခင်းကျင်းဒီအုပ်စုဖွဲ့ပြီးတော့ရှင်ပြိုင်နေတဲ့အာဂဇာကွင်းကြီးတစ်ခုလိုပါပဲဘောလုံးကွင်းလိုဒါတခြားပွဲလိုပါပဲအာဂဇာရှင်ပြိုင်နေတဲ့အာဂဇာကွင်းလိုပါပဲကိုနဲ့အလွန်သင်းရကိုလူတွေကိုဆွဲပြီးတော့အုပ်စုဖွဲ့ပြီးကစားနေရတဲ့ပွဲပါဆိုတော့တရုတ်တို့ဆိုရပါဆိုရုရှားတို့အိန္ဒိယတို့စတဲ့နိုင်ငံတွေသူတို့ကလည်းပဲသူတို့ဘက်ကလေးစားမယ်ထင်တယ်သူတို့နဲ့တဲမဲ့လူထင်တယ်သူတို့ဆွဲမှာပဲဆိုတော့မြန်မာနိုင်ငံစစ်ကောင်စီကသူတို့ဘက်ကိုပါကောင်းပါသွားမယ်သူတို့လည်းပဲဘာကိုကြည့်ရမလဲဆိုတော့နိုင်ငံတကာတော်တော်များများကဒီစစ်ကောင်စီနဲ့ NUG မှာ NUG ကိုရှုတ်ချတာပုတ်ခတ်တာတွေသိမတွေ့ရဘူးစစ်ကောင်စီကိုကိုယ့်ဘက်ပါပြီးဘီလို့မသတ်မသိတိုင်အောင်ဝေဖန်ပုတ်ခတ်တာရှုတ်ချတာတွေသိမတွေ့ရပါဘူးဆိုတော့ဒါကိုကြည့်ရင်အဖြစ်နိုင်ငံတကာအတိုင်းအတာအမှန်တူသဘောပေါက်ကြတယ်ဘယ်သူမှန်းလို့ဘယ်သူမှန်းနေရဲဘယ်ဘက်ကဖြစ်စင်းနေဆိုတာသူတို့သိပုံရတယ်သို့တော်လည်းပဲသူတို့နိုင်ငံအကျိုးစီးပွားတဲ့ချစ်ချင်ပြီးတော့ပြောနေရတယ်လို့ပဲယူဆမှာဖြစ်ပါတယ်စစ်ကောင်စီကိုရှုတ်ချတာတွေများတယ်လို့ကျွန်တော်ပြန်ပြောရင် NUG ကိုရှုတ်ချတဲ့နိုင်ငံတကာရဲ့ညာချက်ထုတ်ပြန်ချက်တွေဘယ်နိုင်ငံဘက်ကမှသိပြီးတော့ပြန်တာမတွေ့ရဘူးလို့ပြောမှာဖြစ်ပါတယ်ဆိုတော့ဒီမှာကြည့်မယ်ဆိုရင်တော့နိုင်ငံတကာအခင်းကျင်းမှာလည်းပဲ NUG ဘက်ကအခြေအနေဟာတဖြည်းဖြည်းတိုးတက်မှုရှိနေတယ်အခုဆိုရင်နိုင်ငံသားရေးဝန်ကြီးအဆင့်နေနဲ့NUG နိုင်ငံသားရေးဝန်ကြီးဒေါ်စီမောင်တွေ့နေရတွေ့တယ်အစောပိုင်းကတော့အဆင့်ကြီးအရာရှိလောက်နဲ့သူတို့ကတရားမဝင်တွစ်ဆုံမှုတွေရှိခဲ့တယ်အခုနောက်ပိုင်းမှာနိုင်ငံသားရေးဝန်ကြီးကိုယ်တိုင်အစိုးရဖွဲ့ဝင်တွေကိုယ်တိုင်တွေ့လက်ခံပြီးတော့တွေ့နေတာတွေတွစ်ဆုံတာတွေမြင်လာရပါတယ်ဆိုတော့သူတို့ဘက်ကတိုးတက်မှုရှိတယ်လို့ပြောမှာပါအ
ဲဆိုအခုဦးကျော်စန္ဒာပြောသလိုဆိုရင်နိုင်ငံတကာကဒီ NUG ကိုတရားဝင်အတိအမှတ်ပြုရေးကိစ္စရောဘယ်လောက်ထိဖြစ်နိုင်ပါသလဲ
တရားဝင်အတိအမှတ်ပြုရေးဆိုတာနိုင်ငံတကာဥပဒေအရအတားအဆီးရှိပါတယ်ကျွန်တော်ပထမဆုံးတစ်ခုရှင်းပြချင်တာကတော့ Nangango Thima Pumala, Suya Thima Pumala, Nangan State or Nangando Suraha, Territory, Population, Sovereignty, Government, Digonga Ligune Pisunawa, Territory, Nandi, Pansamu, Tija, Dija Siame, Population, Tija Siame, Sovereignty, Yiji, Sovereignty. အဲ့ဒီနိုင်ငံခုလုံးကကိုစားပြီးပြီးတော့ကမ္ဘာနိုင်ငံတွေနဲ့သူနဲ့ဆက်ဆံရင်ဒီနိုင်ငံနဲ့ဖြစ်တဲ့ပြဿနာတွေကိုတခြားနိုင်ငံတွေဒီအစိုးရနဲ့ဆက်ဆံရင်ပြည်လဲအောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေရှိတယ်။နောက်ပြီးတော့မှအစိုးရပေါ်တယ်ဆိုတော့ တိုင်းပြည်ထဲမှာချုပ်ကင်ထားတဲ့အစိုးရနဲ့သူတို့ထိတွေ့ဆက်ဆံရပါတယ်ဆိုတော့အဲ့ဒီဟာကိုချင်းချင်းပြီးတော့အန်ယူဂျီကိုတိုင်ဝင်အသီးမှတ်ပြုမလားမပြုလားဆိုတာကိုလည်းနိုင်ငံတကာကချင်းချင်းစဉ်းစားရပါတယ်အစိုးရအနေနဲ့အသီးမှတ်ပြုဖို့ပေါ့လေသူ့အိမ်မဲ့လည်းဥရောပစာမက်ကလိုနိုင်ငံတွေဆိုလို့ရှိရင်သူတို့ကတော့တော်တော်များများအသီးမှတ်ပြုတဲ့အန်ယူဂျီတိုင်ဝင်အစိုးရအဖြစ်နဲ့အသီးမှတ လောလောဆယ်ကိစ္စနဲ့သူတို့ဆက်ဆက်ပြီးပြောမယ်ဆိုရင်ဘယ်လိုလုပ်ပြီးတော့ထိတွေ့ဆက်ဆံမလဲဆိုတော့ဒါတွေလည်းစဉ်းစားမယ်လို့ထင်ပါတယ်ဆိုတော့နိုင်ငံကအစည်းအမတ်ပြုဖို့တည်ဝင်အစည်းအမတ်ပြုဆိုတော့အန်ယူဘက်ကလည်းဆက်လက်မတက်ကြိုးစားနေတယ်အန်ယူဂျီရဲ့ဝန်ကြီးတွေကထုတ်တဲ့စာတွေကိုတွေ့ရင်နိုင်ငံကသူတို့အဝေးပြေးအစိုးရတို့ကြာဖြတ်ဆိုရတော့ shadow government တို့မြင်နေတယ်အဲ့လိုမဟုတ်ဘူးငါတို့တည်ဝင်ဆိုရဖြစ်တယ်ဆိုပြီးတော့အခိုင်အမာပြောနေပါတယ်ဆိုတော့သူတို့ဘက်ကတော့သူတို့တောင်းဆိုမှာပဲနိုင်ငံတကာဘက်ကလည်းပဲသူတို့ချင်းချင်းစဉ်းစားစရာတွေရှိနေတယ်ဥပဒေအရလက်တွေ့ဖြစ်နိုင်မဖြစ်နိုင်ဆိုတာစဉ်းစားနေလို့တောင်းနှင်းမှုတွေတော့ရှိတယ်လို့ထင်ပါတယ်မဟုတ်လား
အဲ့နောက်တစ်ချက်ကကြတော့တမတ်ကြီးဥကြုံမိုးထွန်းကိစ္စပါဒီဥကြုံမိုးထွန်းကိုကုလသမဂ္ဂဆိုင်ရာဒီမြန်မာအမြင်ရင်းကိုယ်စားလှယ်ဖြစ်ဆက်ပြီးထားမယ်ပေါ့ဒီနှစ်မှလည်းအဲ့လိုခံမှန်းကြပါတယ်ဥကြုံမိုးထွန်းကိုရိုင်းကလည်း VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာဒီသဘောမျိုးအရေးအမွေပြောပါတယ်အဲ့တော့သူ့ရဲ့နေရာဘလောက်ထိအရေးပါပါလဲ
အရေးပါပါတယ်သူကမြန်မာနိုင်ငံရဲ့သူ့ကိုအမြင်ရင်းကိုယ်စားလှယ်ဖြစ်ကုလသမဂ္ဂတည်ဝင်အသိမှတ်ပြုလိုက်တယ်ဆိုရင်သိပြီးတော့အရေးပါပါတယ်စောစောကပြောသူစစ်ကောင်စီကိုလုံအောင်ပြစ်ပယ်ပြီးတော့သူတို့နဲ့ပဲဆက်သွယ်ရတော့မှာဆိုကုလသမဂ္ဂအဒီတဲ့ဟာအသိအခက်ခဲကြုံရတယ်ကုလသမဂ္ဂဟာတနေ့နိုင်ငံတွေတဲ့နိုင်ငံတကာအဖွဲ့အစည်းတရားတွေနဲ့ကုလသမဂ္ဂရဲ့ဆက်နွယ်နေတဲ့အေဂျင်စီတွေပေါ့အဲ့ဒီအဖွဲ့အစည်းတွေမြန်မာနိုင်ငံထဲမှာအလုပ်လုပ်နေရတယ်အများကြီးရှိပါတယ်ဥပမာအဖြစ်တော့ humanitarian ကိစ္စကိုစာနာမှုကိစ္စကိုလုပ်နေ OCHA လို့အဖွဲ့အစည်းတွေလုပ်နေရတယ်။နောက် WFP လို့စာမျက်နှာရေးခအဖွဲ့အစည်းတွေသူတို့လုပ်နေရတယ်။ UNICEF လို့အဲ့လိုလုပ်နေသူတို့နဲ့ဆက်ဆံပြီးတော့ပြည်တွင်းမှာလုပ်နေရတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်ဆိုတော့ဥကြုံမိုးထွန်းကိုတည်ဝင်း permanent representative အဖြစ်အသိမှတ်ပြုလိုက်ရင်စစ်ကောင်စီကလုံအောင်မပတ်သက်တော့သူတို့နဲ့ချင်းအဲ့ဒီကိစ္စကိုပြည်ထောင်ဝန်ဆက်ဆံလို့မရသေးပါဘူး။အဲ့ဒီကိစ္စမှာကုလသမဂ္ဂအတွက်အခက်အခဲတစ်ခုကြုံရတာဖြစ်ပါတယ်။နောက်တစ်ခုလူတွေအယုံဆိုင်နေရတာ credential committee credential committee ဆိုရက်ဦးဇလဲရွေးချယ်ရေးအဖွဲ့ထဲမှာအဓိကကတော့ American တရားဥပဒေချပါပဲ။ကျန်တဲ့နိုင်ငံပေါက်စားတွေရသူတို့ထည့်ထားတာသာဖြစ်ပါတယ်။ဆိုတော့ဒီသုံးနိုင်ငံကိုကြည့်ပြီးတော့လူတွေကတရားဥပဒေရာရှာကတော့စစ်ကောင်စီရဲ့လူဂျီရယ်ကိုတွက်ကြတယ်။ဒါပေမဲ့တရုတ်ဟာစစ်ကောင်စီကိုလုံးဝဟာငါတို့လူပဲဆိုပြီးတော့မျက်စိမှိတ်ပြီးတော့ထောက်ခံနေမဲ့နိုင်ငံတော့မဟုတ်ပါဘူး။သူတို့ကကဘာမှာဂုံဒိကရှိရဲ့နိုင်ငံကြီးအမေရိကန်နဲ့ပခုံးရှင်းရှင်ပြီးတော့ငါတို့လည်းပဲဂုံဒိကရှိရဲ့နိုင်ငံကြီးဆိုတဲ့ဖြစ်ကိုရအောင်ကြိုးစားနေတဲ့နိုင်ငံပါတချို့အီရန်နဲ့ဒါပါလေဆာအူဒီအရေဗျပဋိပက္ခတွေကိုသူကစစ်ဆက်ပြီးလို့အောင်မြင်ခဲ့တယ်ဒီလိုဂုံဒီကိုသူကဆက်ထိတ်မှသူကဆိုတော့အဲ့လိုဂုံဒိကကိုအကြခံပြီးတော့စစ်ကောင်စီဘလောက်ဆုပ်ပြတ်သက်နေနေဘလို့လူခွေးချိုးဖောက်နေနေငါတို့ဇွတ်မိတ်ပြီးထောက်ခံမယ်ဆိုပြီးဆုံးဖြတ်ချက်ကတရုတ်လုံးမှမဟုတ်ပါဘူးအဲ့ဒီချင်းချင်းကျဲတဲ့ level တရုတ်ကအများကြီးစဉ်းစားမှာပါငါဘလို့လုသင်တယ်မလုသင်ဘူးဆိုတာကိုဒါကြောင့်လည်းပဲဒီ credential committee ရဲ့အစည်းအဝေးကဆုံးဖြတ်ချက်ရုတ်တရက်ကြလာဖို့ခက်ခဲတယ်ဒီလိုပဲအချိန်ဆွဲလာခဲ့တာဖြစ်ပါတယ်ဆိုတော့အခုတမကြီးဥကြုံမိုးတွန်းကိုဆက်လက်ထားရှိခြင်းအပြင်မွင်ပသေးဒုံမူကျိုးပေါ်လေသူတို့ကလည်းအဖွဲ့အစည်းလိုက်ဝင်လုပ်လို့ရတယ်မြန်မာပြည်သူတွေရဲ့ဒုက္ခကိုကူစားပြုပြီးတင်ပြမဲ့လူတယောက်ကလည်းဒီမှာရှိနေဆိုတော့ဒီအနေထားကိုကောက်နေစပြီးသူတို့ဆုံးဖြတ်လာနိုင်လို့ထင်ပါတယ်ဒါကြောင့်လည်းဥကြုံမိုးတွန်းကသူပဲဆက်လက်ရှိဦးမယ်လို့သူလည်းတွက်ဟန်တူရတယ်။ဒါကျွန်တော်ရဲ့တွက်ဆချက်ပေါ့လေ။ဆိုတော့အဲ့လိုလာလာအဲ့လိုစီပါတယ်။
အဲကျမတို့ရှေ့ကိုမျှော်မှန်းပြီးတော့ကြည့်မယ်ဆိုရင် NUG ဟာဒီအချိန်အတိုင်းဆက်ပြီးတော့ရှိနေမယ်လို့ထင်ပါလား
။ NUG အပေါ်မှာအများကြီးမူတည်ပါတယ်။ NUG ဟာအင်အားစုကိုအလုံးစည်းလုံးညီညွတ်ညွတ်ညွတ်ဖြစ်အောင်လုပ်နိုင်ရင်ဒီတိုင်းဆက်ပြီးတော့ရှိနိုင်ပါတယ်လူတွေတော်တော်များများစံစည်းရဖြစ်ကြတာကတိုင်းရင်းသားတွေရဲ့ယုံကြည်မှုကို NUG အပြည့်အဝရနိုင်ကြလားဆိုတာဖြစ်ပါတယ်တိုင်းရင်းသားတွေရဲ့ယုံကြည်မှုကဗမာကိုကိုးစားပြုသောအဓိကကိုးစားပြုသောအစိုးရအဖွဲ့အင်အားစုထုအနေနဲ့တခါမှသမိုင်းမှာမြန်မာလွတ်လပ်ရေးပြည်ကြတာမစူးစူးနိုင်ခဲ့ပါဘူးအဲ့ဒီကြောင့်သူတို့ကအများအားဖြင့်ပြူပြူကွဲကွဲနဲ့ဖြစ်လာခဲ့ပါတယ်ဆိုတော့အခု NUG ကတော့သူတို့ဒီဗမာကိုကိုးစားပြုတာမဟုတ်ဘူးအကုန်လုံးကိုကိုးစားပြုဖို့ကြိုးပမ်းပါတယ်ဆွေးလုပ်တယ်ဒါပေမဲ့လည်းသူတို့ကဘလောက်ပဲကြိုးပမ်းကြိုးပမ်းဒီအဆင့်ကိုမရောက်သေးဘူးလို့ထင်ပါတယ်အဓိကအဖြစ်တိုင်းရင်းသားတွေရဲ့အမြင်မှာသူတို့ဗမာလူများစုကြီးစိုးသောအစိုးရအဖွဲ့အစည်းတစ်ခုသာမြင်တယ်ဆိုတော့ဒီလိုသံတရားပြောက်ဖို့အတွက်တော့ trust building ခေါ်တာပေါ့လေယုံကြည်မှုတည်ဆောက်ဖို့သိခက်ခဲတဲ့ကိစ္စပေါ့ဒီဟာကိုသူတို့ဘယ်လောက်ထိလုပ်နိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်ပါလိမ့်မယ် NLD အစိုးရတချင်ကပြောခဲ့တာပဲတိုင်းရင်းသားပါတီတွေကဘာညာပြောတာကိုကျွန်တော်မှတ်မိတယ် NLD ဝန်ကြီးတို့ကအေးဆိုရင်ဟာငါတို့ဒီမှာတိုင်းရင်းသားပါတီဆိုတာသိကြမရှိဘူးအဲ့တော့တိုင်းရင်းသားတွေအလုံးကိုကိုးစားပြုထားတဲ့ပါတီတွေပြောတယ်အပြောသာပြောတယ်လက်တွေ့မှတကယ်မဟုတ်တော့သူပြောတဲ့စကားဟာဒါတံမြန်အကျိုးသက်ရောက်ပြီးတော့လူတွေကတံတရားပူဖြစ်စီရတယ်တုံ့သွားခဲ့ပါတယ်ဆိုတော့ NUG ဟာအဲ့လိုအမှားယွင်းတွေကိုရှောင်ပြီးတော့တကယ်တိုင်းရင်းသားတွေကိုထိုက်ထိုက်လဲဖြစ်အောင်စီးဥနိုင်ဖို့သိအရေးကြီးပါတယ်နောက်ပြီးတော့အခုခါမှာ NUG အတိုက်ခံအင်အားစုတွေထဲမှာအကွဲပြဲသတင်းတွေထွက်လာတယ်ဒါလည်းပဲသူတို့အတွက်အထုလက္ခဏာပြတဲ့ကိစ္စတွေပါဒီဟာတွေကိုပြေလည်အောင်ဖြေရှင်းနိုင်ပြီးတော့ညီညီစီလုံးဥဆောင်နိုင်မယ်ဆိုရင်တော့စီကိုတူလာမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ပါတယ်အဲ့ဒီအချက်ပေါ့လေ NUG နဲ့ပတ်သက်ပြီးတော့ဟိုဥဆောင်မှုမှာဟိုတစည်းတလုံးနဲ့ပေါ်ဆောင်နိုင်မှုမရှိဘူးဆိုပြီးတော့ဝေဖန်ကြပါတယ်အဲ့ဒီဟာကတော့ဘလောက်အတိုင်းတာထိမှန်နေထင်ပါလေ
အဲ့ဒါခေါင်းဆောင်မှုပေါ့လေ leadership နဲ့ပတ်သက်ပြီးတော့ပြောကြတာတွေ့ပါတယ်အများစင်မေးရမေးခွန်းဆက်ဆက်ဟုတ်တယ်ဥပမာအဖြစ်ဒေါအောင်ဆန်းစုကြည်လို့ခေါင်းဆောင်မျိုးပေါ့ကွယ်အဲ့ဒါ leadershipကဲတနင်္ဂနွေဘောမှာဩဇာလွှမ်းမိုးနိုင်တဲ့ charisma စီးရဲခေါင်းဆောင်မှုမျိုးလိုအပ်တယ် energy မှာအဲ့လိုမရှိဘူးလို့ပြောကြတယ်တချို့ကအဲ့ဒါလည်းပဲတချို့ပညာရှင်တွေကရှေ့ပါတယ်မြန်မာနိုင်ငံမှာနေဦးတော်လှန်ရေးပေါ်ပေါက်လာဒေါအောင်ဆန်းစုကြည်ရဲ့လက်ညှိုးနဲ့ပေါ်ပေါက်လာမဟုတ်ဘူးဒါပြည်သူတွေရဲ့စန္ဒနဲ့တူညီသောစန္ဒနဲ့အုံကြပြီးတော့ပေါ်ပေါက်လာဖြစ်တယ်နောက်ပြီးတော့မြန်မာနိုင်ငံရေးဟာလူတူတယောက်ကိုမနိုင်ထားပြီးတော့စီလုံးညို့ပြီးဆက်လက်လှုပ်ရှားမယ်အချင်းချင်းမျိုးမဟုတ်တော့ဘူးစူပေါင်းကောင်းဆောင်မှုနဲ့ညီညွတ်နဲ့ဆက်သွယ်မယ်သဘောဖြစ်တယ်ဆိုပြီးတော့သုံးသပ်သူလည်းရှိပါတယ်ဆိုတော့ဒီကောင်းဆောင်မှုပြဿနာကတော့နည်းနည်းဟိုဘက်ဒီဘက်နှစ်ဖက်လုံးစဉ်းစားစရာဖြစ်ပါတယ်အကောင်းဆုံးကတော့တယောက်တည်းပြောတဲ့တသွေးတသံနဲ့တညီတညွတ်တည်းဆုံးဖြတ်နိုင်ရရင်တော့ကောင်းတာပေါ့ဒီမိုကရေစီဆိုတဲ့သဘာဝကတော့မတူကွဲပြားမှုတွေရှိတာပေါ့ဒီမိုကရေစီမဟုတ်တဲ့ဆိုရင်တော့ဒါတညီတညွတ်တည်းဒီမိုကရေစီမှလည်းအကုန်လုံးတူညီနိုင်ရင်တော့ကောင်းတာပေါ့လေဆိုတော့ညီညွတ်မှုကအဓိကပါပဲဆိုတော့စုပေါင်းကောင်းဆောင်မှုကညီညွတ်အောင်ဖန်တီးနိုင်တယ်ဆိုရင်လည်းဖြစ်တယ်သူရင်းဖို့တကယ်တမ်းစစ်မှန်တဲ့ခေါင်းဆောင်တယောက်ကဥဆောင်သွားမယ်ဆိုရင်လည်းဖြစ်ပါတယ်ဒါမှမဟုတ်ဒီအဆင့်ဒီဘုံရန်သူကိုတိုက်ခိုက်တဲ့နေရာမှာဆန့်ကျင်တဲ့နေရာမှာသာညီညွတ်မှုမဟုတ်ဖ ೇನೆ ဒါပြီးတော့လို့ကိုရီးယားမြန်မာညက်ဖြစ်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စ်နဲ့တီထောင်ရေးအတွက်လည်းပဲဆက်လက်ပြီးတော့ညီညွတ်သွားဖို့လိုတယ်ဆိုတာကတော့အဓိကကြမ်းမထင်ပါဘူးခင်ဗျာ
ဖက်ဒရယ်ဒီမိုကရေစီရေးစစ်ကောင်စီနဲ့ရှင်ရင် NUG ခီးပူပေါက်လာပြီမဲ့ယုံကြည်မှုပိုတိဆောက်ဖို့လိုသေးတာကိုဦးကျော်စံသားနဲ့မမြသစေအောင်လို့ဆင်နေကြတာပါအခုတော့ပတ်စင်လူထုနဲ့ဂျမိုင်းကန္နာမှာစီးကျွယောဂအမျိုးအစားနှစ်အကြောင်းနဲ့ကာကွယ်ရေးကိုဒေါက်တာသက်စောကဒေါက်တာဘိုးအောင်ကျော်နိုင်ကိုမေးမြန်းထားပါတယ်ခင်ဗျာ
စီကျွယောဂကိုအမျိုးအစား1နဲ့အမျိုးအစား2ဆိုပြီးတော့အမျိုးအစား2မျိုးခွဲခြားကြည့်နိုင်ပါတယ်အများဆုံးတွေ့ရတာကတော့အမျိုးအစား1စီကျွယောဂဖြစ်ပါတယ်ဘလူလူတွေမှာအမျိုးအစား1စီကျွယောဂအမျိုးအစားဖြစ်နိုင်တယ်ဆိုတာကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်စီကျွယောဂမှာအဓိကအပြင်တော့ဆရာတို့အမျိုးအစား1နဲ့အမျိုးအစား2စီကျွယောဂဆိုပြီးရှိတယ်အမျိုးအစား1စီကျွယောဂကတော့ဆရာတို့ဒီအချိုဓာတ်ကိုထိန်းသိမ်းပေးတယ်အင်ဆူလင်ဟော်မုန်းကိုထုတ်လုပ်ပေးတယ်ပန်ခရီးယားစ်ထိခိုက်ပျက်စီးလို့နော်ဒီအချိုဓာတ်ကိုမထိန်းသိမ်းနိုင်မင်းနဲ့စီကျိုယောဂဖြစ်တာပေါ့နော်အမျိုးအစား1ယောဂပေါ့အဲ့တော့အမျိုးအစား1စီကျိုယောဂကတော့ဆရာတို့ကာကွယ်ဖို့ခက်တယ်ပေါ့နော်ကာကွယ်လို့မရနိုင်ဘူးယောဂဖြစ်ပြီးတော့စီကျိုဆက်ဖြစ်သွားတာအဲ့တော့အမျိုးအစား1စီကျိုယောဂကတော့ဒီခန္ဓာကိုယ်ထဲမှာထွက်လာတဲ့ဒီစီကျိုထိန်းသိမ်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေကိုအဟံတာနှောက်ယှက်ဖြစ်တဲ့အတွက်ကြောင့်စီကျိုထိန်းသိမ်းမှုနော်အချိုဓာတ်ထိန်းသိမ်းမှုနည်းပါးပြီးတော့စီကျိုယောဂဖြစ်တာဒါက ဒါကြောင့်မလို့ဆရာတော်ကာကွယ်ရေးအကြောင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တော့အမျိုးအစားနှစ်စီဂျူယောဂါကိုကာကွယ်လို့ရနိုင်တယ်ဒါဆိုဘယ်လိုကာကွယ်ရမလဲဆိုတော့စားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းအပြင်ဆရာတို့ကမျိုးအစားနှစ်စီဂျူယောဂါကိုကာကွယ်နိုင်မှာဖြစ်ပါတယ်နော်ဒါဆိုလို့ရှိရင်ဘယ်လိုလူတွေကကာကွယ်ဖို့လိုတယ်လဲဘယ်လိုလူတွေကမျိုးအစားနှစ်စီဂျူဖြစ်ဖို့အခွင့်အလမ်းပိုများလဲပေါ့နော်အဲ့ဒါတွေဆရာတို့လေ့လာချက်တွေရအဝလွန်တဲ့လူနော်ကိုယ့်ရဲ့ကိုယ်ခန္ဓာကိုယ်သည်ရှိတဲ့ရက်မှာရှိတဲ့ရှိတိုက်တဲ့လေးချိန်ထက်ပိုမြင့်နေတယ် overweight လို့ခေါ်တယ်အဲဒါဆရာတို့ BMI နဲ့ပြောမယ်ဆို25ထက်ကျော်တဲ့လူတွေက overweight ပေါ့နော်အဲတော့နောက်တစ်ခါ BMI 30ထက်ကျော်တဲ့လူတွေဆိုလို့ရှိရင်ဆရာတို့ကအဝလွန်လို့သတ်မှတ်တယ်ပေါ့နော်အဲတော့အဝလွန်တဲ့လူတွေမှာဆရာတို့ကစီးကျို့ဖြစ်နိုင်ဖို့အခွင့်အလမ်းများတယ်အစီအစားများတဲ့လူတွေသွေးတွင်းအစီများတဲ့လူတွေမှာဒီမျိုးစားနဲ့စီးကျို့ဖြစ်ဖို့ပိုများတယ်နောက်တစ်ခါတော့မိသားစုရာဆိုရင်ရှိတဲ့လူတွေမှာမျိုးစားနဲ့စီးကျို့ယောဂဖြစ်ဖို့အခွင့်အလမ်းများတယ်
အမျိုးအစားနှင့်စီဂျူယောဂါဖြစ်နိုင်ခြေတွေရော့ကျသွားအောင်ကျူတင်ကာကွယ်လှုပ်ဆောင်ထားလို့ရပါတယ်ဘလူချက်တွေကိုရှောင်ကျဉ်ပြီးဘလူချက်တွေကိုလိုက်နာလှုပ်ဆောင်သင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အဲ့
တော့နံပါတ်1အရေးကြီးဆုံးကတော့ဗာလဲဆိုရှေ့မှာဆရာတို့ပြောတဲ့အထဲမှာလည်းပါတယ်မိမိရောက်ရှိနေတဲ့ခန္ဓာကိုယ်လေးစိတ်ကိုရှော့ချပေးရအဲ့တော့ရှော့ချပေးရမယ်ဆိုတာအဓိကအပြင်ဆရာတို့ BMI 25ထက်ကျော်တဲ့သူတွေကိုပြောတာပါနော်အဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ10ယောက်မှာဆရာတင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့နော်ဆိုတော့ဒီလိုလူတွေမှာဆရာတို့ကကိုယ်လေးချင်းကိုရှော့ချနိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်စီးကျို့ဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဆရာတို့သုတေသနရလတ်တွေရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်လေးချင်းကို9ရာခိုင်နှုန်းရှော့ချပေးမယ်ဥပမာပေါင်200ရှိတဲ့လူက14ပေါင်ရှော့ရမယ်လို့ပြောတာပေါ့နော်14ပေါင်လောက်9ရာခိုင်နှုန်းရှော့ချပေးမယ်ဆိုလို့ရှိရင်အမျိုးအစားနှစ်စီးကျို့ဖြစ်ဖို့အတွက်ကို60ရာခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေးရှိထားတာရှိပါတယ်။အဲ့တော့နံပါတ်1ကတော့ဗာလဲဆိုရင်လှုပ်လှရှားရှားနေထိုင်တာ။အဲ့တော့ခန္ဓာကိုယ်၄ချိန်ဝါချင်းပိတ်ရင်းနဲ့မဆိုင်မင်းနဲ့ကိုယ်လက်လှုပ်ရှားလုပ်မယ်ဆိုလို့ရှိရင်လည်းစီးကျို့မျိုးစားနှစ်စီးကျို့ဖြစ်ပွားမှုရှော့ချနိုင်တယ်နော်။အဲ့တော့ကိုယ်လက်လှုပ်ရှားလှုပ်လှရှားရှားနေခြင်းအပြင်ဗာလေးအကျိုးကျေးဇူးရနိုင်လဲဆိုရင်နံပါတ်1ကတော့ခန္ဓာကိုယ်ရဲ့၄ချိန်နော် body weight ကိုနည်းနည်းရှော့ချနိုင်မယ်။ခန္ဓာကိုယ်တွင်းမှာမြင့်နေတဲ့အချိုဓာတ်တွေကိုရှော့ချနိုင်မယ်။ကိုယ့်ရဲ့ခန္ဓာကိုယ်တွင်းမှာရှိတဲ့အင်ဆူလင်ဟော်မုန်းတွေသူ့ရဲ့လုပ်ငန်းဆောင်တာတွေကိုပို့ပြီးတော့မှန်ကန်ကန်လုပ်လာနိုင်မှာပေါ့နော်အဲ့တော့မျိုးစားနှစ်ယောဂါကဒီခန္ဓာကိုယ်တွင်းမှာရှိတဲ့အင်ဆူလင်ဟော်မုန်းရဲ့လုပ်ငန်းဆောင်တာတွေကဟန်တာနှောက်ယှက်ခံရလို့စီးကျို့မထိန်နိုင်ဘူးเนาะဒါကြောင့်ကိုယ်လက်လှုပ်ရှားလုပ်ရင်သူ့ရဲ့လုပ်ငန်းဆောင်တာတွေပိုကောင်းလာတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်တွင်းရဲ့အချိုဓာတ်ကိုရှော့ချပေးနိုင်နောက်တစ်ခုကတော့အစားအသောက်နော်အစားအသောက်မှာတော့ဆရာတို့ကသူအဓိကအချက်၃ချက်ပြောထားပါဗျ။နံပါတ်၁ကတော့အသီးရွက်အသီးနှံကိုပိုစားပါတယ်။နော်ဒါကတော့ဆရာတို့အများတန်းကျန်းမာရေးဒီအသိပညာပေးတဲ့အခါမှာအများတန်းပြောတာပေါ့နော်။အဲ့မှာမှဆရာတို့ကဒီစီးကျို့ထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့အချက်ကလေးတွေရှိပါတယ်။အဲ့ဒါတော့ခရမ်းကျင်သည်ပန်းကော်ပြီးအဖြူပန်းကော်ပြီးအစိမ်းငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါတွေစားပြီးလို့ရှိရင်ဆရာတို့ကစီးကျို့ဖြစ်ပွားမှုကိုရှော့ချပေးနိုင်မယ်။နံပါတ်၄ကတော့ဗာလဲဆိုလို့ရှိရင်အစီရီနော်လူတွေမှာအစီနေစဉ်လိုအပ်ချက်ရှိပါတယ်ကိုယ့်ရဲ့ခန္ဓာကိုယ်အုံနောက်ကလည်းအစီဓာတ်လိုအပ်တယ်ပေါ့နော်ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပြဖို့လိုပါတယ်ပေါ့နော်အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်တဲ့နော်အဲ့တော့အဲ့ထဲမှာဘာလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ပဲစီတို့ငါးရတဲ့အစီတွေအဲ့တော့ကိုယ်စားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်ပြေဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါရစေ။နောက်တစ်ခါနိုးနဲ့နိုးရက်ပစ္စည်းကရတဲ့အစီတွေပေါ့နော်ဥပမာမလိုင်လိုမျိုးတို့ဒိန်ခဲလိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြေဝစီတွေမှာပါတယ်။သူ့ကိုကြတော့ရှော့ချပြီးတော့စားသုံးပေးဖို့တို့အပ်တယ်ပေါ့နော်။အဲဒါကြောင့်အစီစားသုံးတဲ့အခါမှာလည်းကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီဂျူယောဂါကိုအားကိုနိုင်မှာဖြစ်ပါတယ်။
အဖြစ်များတဲ့အမျိုးအစားနှစ်စီဂျူယောဂါကိုယောဂဖြစ်ဖို့ရာခိုင်နှုန်းနည်းသွားအောင်ကျူတင်ကာဝယ်လှုပ်ဆောင်ထားလို့ရတဲ့အကြောင်းသတိပေးပလိုက်တာဖြစ်ပါတယ်ကျေးဇူးတော
်စီဂျူယောဂါကာကွယ်ရေးအသေးစိတ်တွေကိုဒေါက်တာသက်စောရဲ့လူထုနဲ့ကျန်းမာရေးကဏ္ဍမှာမေးမြန်းပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုဆက်နားဆင်ကြည့်ရှုအောင်ပါအာရှအာကစားပြိုင်ပွဲကိုတရုတ်နိုင်ငံဟန်ဆူးမြို့မှာပြီးခဲ့တဲ့စနေ့ကဖွင့်လှစ်လိုက်ပြီးမြန်မာဘောလုံးအသင်းကတော့အုတ်စုကနေနောက်တစ်ဆင့်ကိုတက်သွားပါပြီ။ဒီလိုမြန်မာအာကစားအဖွဲ့ရဲ့အခြေအနေတွေနဲ့အတူဝူရှူးကစားသမားတွေရဲ့လက်ချင်းပြင်ဆင်မှုတွေကိုလည်းကိုရီးယားနိုင်ငံကစူးစီးပြောပြပေးပါအောင်ခင်ဗျာ
။မ မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံဟန်ဂျူးမြို့မှာကျင်းပတဲ့19ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့ဒီကနေ့စနေနေ့ကဖွင့်လှစ်လိုက်ပါတယ်။ဟန်ဂျူးမြို့ကအိုလံပစ်အားကစားကွင်းကြီးမှာဖွင့်ပွဲအခမ်းအနားကို Digital နည်းပညာတွေအသုံးပြုပြီးတော့ခမ်းအနားလှပစွာဖွင့်လှစ်ခဲ့ပြီးတော့အဲ့လိုမျိုးခမ်းအနားလှပစွာဖွင့်လှစ်နိုင်ခဲ့တဲ့အတွက်ဒီဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့နိုင်ငံကအိုလံပစ်ကော်မတီဒုတိယဥက္ကဋ္ဌဟွန်အန်တိုနီယိုဆာမရန့်ဂျူနီယာကိုတိုင်ကတရုတ်နိုင်ငံရဲ့ဂျိုးပန်းဆောင်ရွက်ချက်တွေကိုချီးကျူးပြောဆိုသွားခဲ့ပါတယ်။ပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့မြန်မာအားကစားအဖွဲ့တွေဝင်ရောက်ရှင်ပြိုင်နေတဲ့အထက်ကအမျိုးသားဘောလုံးပွဲတွေမှာတော့မြန်မာကအုပ်စုအိမ်ဖွင့်ပွဲစဉ်မှာဘင်္ဂလားဒေ့ရှ်ကိုတကူကိုမရှိနဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့တရုတ်သင်းကို၄ဂိုးကိုမရှိနဲ့ရှုံးပြီးနောက်ဆုံးပွဲမှာအိန္ဒိယနဲ့တကူစီစီကြခဲ့ပါတယ်။ဒါကြောင့်မြန်မာအသင်းဟာတပွဲနိုင်တပွဲတည်တပွဲရှုံးလေးမှတ်ရပြီးတော့အုပ်စုတတိယရပြီးတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုတက်သွားခဲ့ပါတယ်။အဲ့မှာတော့မြန်မာအသင်းဟာနာမည်ကြီးဂျပန်နဲ့တွေ့မှာဖြစ်ပြီးတော့စက်တင်ဘာ28ရက်နေ့ကြာသပတေးနေ့မှာကစားကြမှာဖြစ်ပါတယ်။ဝူရှုပြိုင်ပွဲတွေဘက်မှာတော့အင်္ဂါနေ့ကကျင်းပခဲ့တဲ့နန်းချွန်လက်တိုင်းနဲ့နန်းတောင်ဒါတိုင်းအမျိုးသမီးပြိုင်ပွဲတွေမှာတော့အိရှင်တရုတ်နိုင်ငံကချန်ဟွီယင်းကပထမရပြီးတော့မလေးရှားကတန်ချောင်မင်းကဒုတိယဥဇ်ဘက်ကစ္စတန်ကဒါယာလတိရှိဗာကတတိယရသွားခဲ့ပါတယ်ဒီပွဲမှာတော့မြန်မာနိုင်ငံကမအေးတစ္ဆာမြင့်နဲ့ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အဆင့်6ရရှိခဲ့ပါတယ်ခင်ဗျာဒီပွဲမှာနောက်ထပ်တင်ဆက်ပေးသွားမယ့်အကြောင်းအရာကတော့ဝူရှူအာဂဇာနီရဲ့နေကျင်မှုရဲ့အကြောင်းဖြစ်ပါတယ်ဝူရှူအာဂဇာနီမှာဘာတွေကအဓိကကြတယ်အာဂဇာသမားတွေအနေနဲ့ဘယ်လိုနေကျင်ပြင်ဆင်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြန်မာလက်ရည်စင်ဝူရှူကစားသမားမတ်ဆန်ဒီဦးကိုမေးမြန်းကြည့်ထားပါတယ
်မတ်ဆန်ဒီအပြင်ဘက်တစ်ခုဝင်မယ်ဆိုရင်ဒီခန္ဓာကိုယ်ကြံ့ခိုင်မှုအပိုင်းကပြင်ဆင်ရတယ်လို့မျိုးနောက်ပြီးတော့စိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ရတာရှိတယ်အဲ့တော့အဲ့ဒီအတွက်ရောညီမတို့ဘလို၄လေ့ကျင့်ကြလဲ
အဓိကကတော့ညီမတို့ကစိတ်ပိုင်းဆိုင်ရာတော့အမြဲတမ်းကိုယ့်ကိုယ်ကဘယ်လိုပြောမလဲခြုံငြိမ်မှုရှိအောင်အမြဲတမ်းပြင်ဆင်နေအဲနောက်ပြီးရှင် training ပြင်ပန်းလာပြီဆိုတော့ရှင်အဓိကတော့ဟိုခန္ဓာကိုယ်ကအဲ့လိုကြွက်သားတွေငါးကျင်းတာမျိုးတွေပါဖြစ်လာတဲ့အခါမှာလည်းမလျှော့လိုက်ပဲနဲ့ပေါ့နော်တစ်ခါလေးကြိုင်ရှိရတဲ့တချို့ကြွက်သားတွေပါနာလာပြီဆိုတော့ရှင်လျှော့ကျင်တာ training နာကျင်တာမျိုးတွေရှိတဲ့အချိန်မျိုးမှာလည်းအဲကိုယ့်ကိုယ်ကိုပြန်ပြီးတော့ပေါ့နော်အာတတိပေးရတယ်ပြန်ပွဲကနီးနေပြန်ပွဲကအချိန်ကတ်တယ်ပေါ့နော်အဲ့တော့နားလို့မရဘူးဒီလိုမျိုးနာကျင်နေရဟာတွေကိုပဲတွန်းလှန်ပြီးတော့မှတစ်ခေတ်တစ်ဆင့်ဆင့်တစ်ဆင့်နဲ့အဲ့လိုမျိုးတိဆောက်သွားရမယ်ကြွက်သားဆိုလို့ရှင်အဲ့လိုပဲနာနေဒီမဲ့လေနာနေတဲ့အဟာကိုပဲထပ်ပြီးတော့ထပ်ထပ်ထပ်ထပ်ပြီးတော့မှဂျူဆိုင်ဂျူဆိုင်ဂျူဆိုင်ရင်းနဲ့မှဒီနာနေရဲ့ကြွက်သားရံနေပြီးတော့မှပုံမပြီးတော့အာတန်လာလာပဲပေါ့နော်အဲ့လိုပုံစံမျိုးနဲ့အာကိုယ့်ကိုယ်ကိုပြန်ပြီးတော့ဖြေရပေးပြီးတော့အဲ့လိုမျိုးပြင်ဆင်ရတာကိုပြောတာပေါ့
ဒီခန္ဓာကိုယ်ကြံ့ခိုင်မှုအတွက်ဒီလေ့ကျင့်တဲ့အခါမှာရောဘလို့ဘာတွေဟောလောက်ရလဲ
ဝူရှူကကြတော့ဘယ်လိုပြောမလဲခန္ဓာကိုယ်ကောင်းခါခြေလက်အစုံပေါ့နော်အကုန်လုံးကိုကိုကလေ့ကျင့်ရတယ်စူးစမ်းရတယ်တံမာဖို့လိုတော့ဘုံတော့ကြွက်သားဒီနောက်ပြီးလို့ရှိရင်ကြွက်သားတန်နေုံနဲ့လည်းမပြီးဘူးအဲ့လိုမျိုးပခုံးနေပါရေဆိုရင်လည်းအာတစ်ခါကျရင်ကြွက်သားကဟိုအရန်ကြီးလှုပ်လိုက်လို့ရှိရင်လည်းပခုံးချက်သွားတာမျိုးတွေလည်းကိုယ်ရဖြစ်လို့မရဘူးပေါ့နော်။ဘာလို့ဆိုတော့ဆွဲပြီးတော့ swim နေနေစောတဲ့ဟာမျိုးတွေရရှိတာဆိုတော့အလေးမရင်လည်းအဲ့လိုမျိုးပဲဟိုအလေးမတဲ့အခါကျတော့ညီမတို့ကပောက်ကွဲအားရဖို့အတွက်အလေးတင်ပြီးတော့ပေါ့နော်တင်ပြီးတော့မှပောက်ကွဲအားရဖို့လေ့ကျင့်ရတယ်လို့မှတစ်ခါလို့လေ့ကျရင်လည်းတက်လုံးပါအဲ့အတွက်အဲ့လိုမျိုးဟိုဘောလုံးဝင်ပြေးတာမျိုးတွေပါလေလည်းလုပ်ရတယ်နောက်ပြီးလက်ကောက်ဝက်ကအစအဲ့လိုမျိုးပေါ့နော်ခြေချင်းဝက်အစုံအကုန်လုံးအသေးစိတ်ပေါ့နော်အဲ့လိုမျိုးအလေးနဲ့လည်းလောရတယ်တခြားအဲ့လိုအလေးနဲ့ဒီမူရှူဒီကစားွက်တွေနဲ့တွဲပြီးတော့မှလည်းပေါင်းဆက်ပြီးတော့အဲ့လိုမျိုးလောရတဲ့ lesson များနေလည်းရှိရဲပေါ့နော
်နောက်တစ်ခုကဒီ body balance ပေါ့နော်အဲ့ဒီဟာလည်းတော်တော်အရေးကြီးရဲ့လို့အဲတွေ့ရတယ်လို့ပဲအဲ့ဒီအပိုင်းကိုနည်းနည်းရှင်းပြပါလား
balance ကတော့ညီမို့လိုရဲပေါ့နော်ဘာလို့လဲဆိုတော့ဒီနန်းသူနန်းသူလို့ခေါ်ရတာလေးပုံမှာခုံပြီးတော့ညင်တဲ့ဟာမျိုးတွေပါတာပေါ့နော်အဲအဲ့လိုဟာမျိုးတွေဆိုလို့ရှိရင်လေသူကနည်းနည်းလေးမှသူကလှုပ်လို့မရအောင်အဲဘယ်လိုပြောမလဲညင်ကြတဲ့နေရာလေးမှာဆိုရှင် back ဆိုပြီးတော့ညင်ရမယ်ညင်ရညင်ရမယ်နည်းနည်းလေးခန္ဓာကိုယ်လေးနောက်ကိုနည်းနည်းလေးယိုင်တာအစအဲ့လိုမျိုးဘယ်လိုပြောမလဲ leg လေးတစ်ချက်မြောက်သွားတာအစအကုန်လုံးကအမှတ်ဖြတ်တဲ့အတွက်ကြောင့်မလို့အာဒါ balance ကလည်းအမြန်လေးချင်းရတယ်တခါလေကြားလို့ရှိရင်အောက်မှာပေါ့နော်balance book တွေပါနေအဲ့လိုမျိုးတည်ခြင်းရမျိုးကြီးရှိရရှင်တခါလေကျရင်အောက်ကဖော့တွေပါခြံပြီးတော့မှကိုငြိမ်ရမယ်ပေါ့နော်လုတ်ပြရမယ်ဒီအငြိမ်ကစားွက်တွေကိုအဲ့လိုမျိုးပျော့နေတဲ့နေရာမှာလည်း balance ထိန်းတာမျိုးကြီးလည်းလုပ်ရရရှင်ဟုတ
်ဝူရှုကစားသမားတယောက်အတွက်အတိတ်ကအရေးပါဆုံးအချက်တွေဆိုရင်ရောဘာလို့ပြောလို့ရမလဲ
အကြီးကအချက်ကကြတော့ပြောမယ်ဒါစိတ်လိုပဲပြောရမှာပေါ့နော်အခုနောက်ပိုင်းကစားလုံးမိုင်းအကောင်လုံးကမိုင်းကြီးလို့တော့ပြောလို့ရတယ်ပြောရဲပေါ့ဘာဖြစ်လဲဆိုတော့အပြင်မှာဘလောက်ပဲကစားတာကောင်းကောင်းဘလောက်ပဲငြိမ်ငြိမ်ပေါ့နော်အထဲရောက်လို့ရှိရင်ကိုယ့်ကိုယုံကြည်မှုအားလေးနည်းနည်းလေးနဲတာနဲ့ကိုကကိုမဟုတ်တော့တဲ့ပုံစံမျိုးပေါ့ကိုအရင်ကလေ့ကျင့်ထားတဲ့ဟာအေးအရာမရောက်သွားတာတွေအများကြီးရှိရဲပေါ့နော်အဲ့အတွက်ကြောင့်မလို့ဘူရှူးမှမဟုတ်ဘူးတခြားအကစားနည်းတွေရောဘူရှူးမှရောပေါ့နော်အဓိကကတော့အာဒါကိုယုံကြည်မှုရှိရှိနေပေါ့နော်ကိုလိုရမယ့်အလုပ်ကိုဒီဒီနည်းလုပ်ဖို့မိုင်းပေါ့အဓိကကတော့အဲ့လိုမြင်ပါတယ်ရှင်ဟုတ်
အဲ့ဒီအတွက်ကိုရောညမဘယ်လိုလေ့ကျင့်
အဲ့ဒါကြောင့်သူပြောရမလဲ training chain တိုင်းမှာကိုအဲခုံတဲ့အချိန်တိုင်းမှာလေ့ကျင့်တဲ့အချိန်တိုင်းမှာလုံးဝတတိလွတ်လွတ်လုံးဝမဖြစ်ဖက်နဲ့အချိန်တိုင်းမှာပေါ့နော်ငါလည်းဝဲမှာသုံးမဲ့ techniques မျိုးပေါ့ mindset သုံးမဲ့ technique ကိုအမြဲတမ်းတစ်ချိန်မှမပြတ်ကွက်ဖက်နဲ့ရုံရုံကြည်ကြည်နဲ့အဲ့လိုမျိုးလေ့ကျင့်ရတာပေါ့အဲညီမဆိုရင်ခုံတော့မယ်ဆိုလို့ရှိရင်အာဘယ်လိုပြောမလဲငင်ကိုငိမ့်နေအာခုံလိုက်ပြီးပြန်ကြရတဲ့အချိန်မျိုးတွေပေါ့နော်ကိုလုံးဝအဲ့ခုံတော့မယ်ဆိုရင်ငင်ကိုငိမ့်နေအဲ့လိုပုံစံမျိုးလေးပေါ့အဲ့လိုကိုဖိအားပေးတဲ့အရာလေးရှိတယ်။နောက်တချို့တွေဆိုရင်အဲ့လိုပဲတချို့တွေကြခုံတဲ့အချိန်မှာရှားရမယ့်နေရရှားရမယ့်နေလားအဲ့အဲ့လိုမျိုးတွေ့ကြလဲခြိုက်ပြီးရနဲ့တောင်းတာအဲ့ဥပမာပေါ့နော်အဲ့လိုမျိုးကိုယ့်ရဲ့စိတ်ကိုပြင်ဆင်ရမယ်ကိုငိမ့်တက်တဲ့အဲ့ဒီကိုယ့်ရဲ့ကိုပရက်ရှာပေးတဲ့စကလုံးတွေရှိတယ်ပေါ့အဲ့ဒါတောင်းကြောက်တော့မတူအဲ့လိုမျိုးလေးကိုအချိန်တိုင်းမှာရုံရုံကြည်ကြည်နဲ့အဲ့ဒါဒီလိုကြီးရနဲ့ဘယ်လိုပြောမလဲအောင်မြင်အောင်လုပ်နိုင်နေဆိုတဲ့ဟာမျိုးကိုအဲကိုယ့်ရဲ့မိုင်းအောင်ကိုယ့်ရဲ့ခန္ဓာကိုယ်အောင်ယုံကြည်အောင်အချိန်ချင်းလေ့ကျင့်ပါတယ်ရှင
်အဲ့ဒီမှာတရားထိုင်တာတို့ဘာလို့အဲ့လိုမျိုးတွေနဲ့စိတ်ကိုတည်နေအောင်လုပ်တဲ့ဟာမျိုးတွေပေါ့ပို့ပြီးတော့ concentration ကောင်းအောင်ပေါ့အဲ့ဒီဟာမျိုးတွေပါလေရောရှိလား
အဲ့ဒါတော့လုံးရင်တော့ပိုကောင်းမယ်လို့တော့ထင်တော့ပေါ့နော်ညီမကတော့အဲ့လောက်ချီတော့လုံးတော့လုံးလေးလုံးထားမရှိဘူးတခါတလေကြားလို့ရှိရင်ကြားတော့လေအဲ့လိုမျိုးပေါ့မအိတ်ခင်မှာအဲ့လိုမျိုးခုံကြည့်ခုံနေပေါ့နော်စိတ်နေပေါ့နော်စိတ်နေအဲ့လိုလေ့ကျင့်တာမျိုးတွေတော့ရှိတယ်အဲ့လိုမျိုးစိတ်နေဒီနေရာရောက်ရင်ငါဘာကိုပြောမယ်ဘာကိုလုပ်မယ်ဆိုရင်ဘာဖြစ်မယ်ပေါ့အဲ့လိုပုံစံမျိုးလေးနဲ့စိတ်နေလေ့ကျင့်တာမျိုးတွေတော့ရှိတယ်တကယ်အဲ့လိုကစားတဲ့အခါမှာလည်းအဲ့ဒီပုံစံအတိုင်းပဲကိုပြောရမယ့်နေရာကိုခိုင်းရမယ့်နေရာမှာအဲ့ဒီပုံစံအတိုင်းရုံကြီးကြီးလုပ်ဖို့အတွက်စိတ်နဲ့အများကြီးနေချင်တယ်ဟုတ
်မန်ဆန်နီဦးဟာအသက်14နှစ်အရွယ်မှာမြန်မာလက်ရေးစင်ကစားသမားစတင်ဖြစ်လာခဲ့ပြီးတော့2009ခုနှစ်ကစတင်ပြီးတော့ရှေ့တောင်အာရှအားကစားပြိုင်ပွဲတွေအပါဝင်အာရှအားကစားပြိုင်ပွဲနဲ့ကမ္ဘာဝရှုပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့မြန်မာနိုင်ငံအတွက်လည်းစုစိတ်တွေများစွာယူပေးခဲ့သူဖြစ်ပါတယ်ခင်ဗျာ
မြန်မာကျိုးပန်းမှုတွေကိုရရန်ရဲ့အားကစားခန္ဓာမှာနာဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့ဗိုလ်လူညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချက်ကိုမက်ခင်လေးပြောပြပေးပါအောင်ခင်ဗျာ
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသပင်လယ်နဲ့ရေဒါစခန်ဌာနချုပ်ရှိရာနေရာကိုပြီးခဲ့တဲ့သတင်းတစ်ပတ်တည်းယူကရိန်းရဲ့တိုက်ခိုက်မှုမှာအမေရိကန်နဲ့ဗြိတိန်တို့ကကူညီခဲ့တယ်လို့ရုရှားဘက်ကဆွဆွဲခဲ့ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမရီယာဇာဟာရိုဗာကတော့ဒါဟာနေတိုးရဲ့ဂျိုရုနဲ့ကင်းနောက်ဒေနေကဲ့သို့အနောက်နိုင်ငံတွေရဲ့ထောက်လန်းရေးနည်းလမ်းတွေကိုအသုံးပြုတိုက်ခိုက်တဲ့ကြိုတင်စီစဉ်တိုက်ခိုက်မှုလို့ပြောပါရတယ်။အမေရိကန်အရာရှိတွေကတော့စစ်လက်နက်ပစ္စည်းတွေနဲ့လေ့ကျင့်ရေးတွေထောက်ပံ့ပေးထားပြီးမြတ်တိုက်ခိုက်မှုမှာတော့တိုက်ရိုက်ပါဝင်တာမျိုးမရှိဘူးလို့ညင်းဆိုထားပါရတယ်။မြောက်ကိုရီးယားကိုလွန်ခဲ့တဲ့2လကဥပဒေမဲ့ဝင်ရောက်ခဲ့တယ်လို့ဝန်ခံခဲ့တဲ့အမေရိကန်စစ်သား Travis King ကိုမြောက်ကိုရီးယားကနေတရုတ်နိုင်ငံဘက်ကိုမောင်းထုတ်လိုက်ခဲ့ပြီးတဲ့နောက်အခုအမေရိကန်အာဏာပိုင်တွေလက်ထဲကိုရောက်နေပြီလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရတယ်။သူပြန်လွတ်လာတဲ့အသေးစိတ်အချက်လက်တွေကိုတော့အဲ့ဒီအရာရှိကထုတ်ဖော်ပြောဆိုထားတာမရှိပါဘူး။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ online လိင်လည်မှုနဲ့လူကုန်ကူးမှုတွေကိုတားဆီးနိုင်မှုအတွက်တရုတ်မြန်မာနယ်စပ်အနီးမှာကန့်သက်နေမြေတစ်ခုထားဖို့ဒေသခံအာဏာပိုင်တွေကပြင်ဆင်နေပါတယ်။အောက်တိုဘာ1ရက်နေ့ကနေဒီနှစ်ကုန်ထိတန်ချွတ်မြို့နယ်အတွင်းကိုလူနဲ့မော်တော်ယာဉ်တွေသွားလာမှုကိုကန့်သက်ဖို့ယူနန်ပြည်နယ်အာဏာပိုင်တွေကထုတ်ပြန်ထားတာပါရှင်
။ကျေးဇူးပါမခင်လေး။ VO ရဲ့ဗိုလ်လူညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လို့ရမှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့Cedric Franklin နဲ့ Robert Bastu ဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရကအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လူရဆန္ဒပြဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.